Welcome to the Voice of America in Burmese.
လာညကျမ်းမာတော်ရရှင်များရှင်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်မေလ15ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေတိုက်ရိုက်အသံဖြင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအီရန်နိုင်ငံဘက်ဂရက်မြို့တော်မြောက်ပိုင်းကဓာတ်ငွေဆက်ယုံဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အစ္စလာမ်ရဲ့အစိုးရအဖွဲ့ကပြောဆိုပါတယ်တရုတ်စစ်တပ်ရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုအမေရိကန်တို့လွှဲမှားဖော်ပြတယ်လို့တရုတ်ကာကွယ်ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ပုံဝိုးဘက်မှာ SSPB SSA မြောက်ပိုင်းတပ်ကိုအစိုးရတပ်ဘက်ကလေကြောင်းနဲ့ပါတိုက်စစ်ဆင်နေတဲ့အတွက်ရှမ်းဒုက္ခသည်တွေ600ကျော်လောက်ထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီဒုက္ခသည်တွေအရေးကိုကူညီကယ်ဆယ်ပေးနေတဲ့ရှမ်းလူငယ်ကိုရက်ကစိုးရင်ချက်ဘလို့ရှိပါလဲ။
နေနာတဲ့စစ်ပွဲအခုပြန်ပြီး SSCB ကိုအစိုးရတက်မတော်ကနေပြန်ထိုးစစ်ဆင်တာတော့ကျွန်တော်တို့လည်းပြည်သူတယောက်အနေနဲ့တော့အရန်ဆိုးရင်နေတယ်ဗျာ။ဘာဖြစ်လဲဆိုတော့
ဆိုင်းတော့ဆိုင်းပါရှင်။နောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးပါမယ်။နောက်ပိုင်းမှာလည်းမြန်မာအစိုးရသမရသည့်ဥထင်ကျော်ပြောထားတဲ့ဒီမိုကရေစီစံချိန်စံနှုန်းနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုဘကသာចောင်းသားတွေကစီစီလုံးလုံးပူပေါင်းဆောင်ရွက်သွားမယ်လို့မကြသေးခင်တုန်းကအကျဉ်းဆောင်ကလွတ်မြောက်လာတဲ့ဘကသာခေါင်းဆောင်မဖြုတ်ဖြုတ်အောင်ပြောဆိုလိုက်တဲ့အကြောင်းမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းမှာနားဆင်ရပါမယ်။နောက်ပိုင်းမှာလည်းညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်နဲ့မမိုးဖြူတို့ပြောပြပေးပါမယ်ရှင်။
အီရန်နိုင်ငံဘက်ဂရက်မြို့တော်မြောက်ပိုင်းမှာလူ11ယောက်သေပြီး21ယောက်ကျော်ဒဏ်ရာရရှိခဲ့တဲ့အစိုးရပိုင်းဓာတ်ငွေစက်ရုံကိုဒီကနေ့တနင်္ဂနွေနေ့အသေးခံဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ IS အဖွဲ့ကပြောဆိုလိုက်ပါတယ်။အသေးခံဘုံခွဲသမားဟာဒေသစံတော်ချိန်မနက်6နာရီလောက်ကဓာတ်ငွေထုတ်လုပ်ရေးစက်ရုံအရှိတ်ဝင်ပေါက်နားမှာရှိတဲ့ကားကိုဘုံဖောက်ခွဲခဲ့ပါတယ်။ဒီဘုံပေါက်ကွဲမှုပြီးပြီးချင်းနောက်ထပ်ဘင်ကားတစ်စီးပေါ်မှာဖောက်ခွဲရေးပစ္စည်းတွေပါတဲ့ဝတ်စုံတွေဝတ်လာတဲ့အကြမ်းဖက်သမား6ယောက်ကစက်ရုံထဲကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။တိုက်ခတ်မှုတွေပြီးတနင်္လာရီလောက်အကြာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကအဲ့ဒီအကြမ်းဖက်သမားတွေကိုထိမ့်သိမ်းနိုင်ခဲ့ပါတယ်။ဒါပေမဲ့ဓာတ်ငွေသိုးလောင်ထားတဲ့နေရာ3ခုကိုမီးရှို့ပြီးမှပဲဒီအကြမ်းဖက်သမားတွေကိုဖမ်းနိုင်ခဲ့တာလို့ဘက်ကရက်လုံခြုံရေးစစ်စင်ရေးဌာနချုပ်ပြောခွင့်ရသူကပြောပါတယ်။ဒီတိုက်ခိုက်မှုဟာကာလီဖိတ်စစ်တီရောအုပ်စုရဲ့လက်ချက်ဖြစ်တယ်လို့ IS အကြမ်းဖက်အဖွဲ့နဲ့ဆက်ဆက်တဲ့ MAC သတင်းဌာနကပြောဆိုပါတယ
်။ American ကာကွယ်ရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်နေကြအစီရင်ခံစာထဲမှာတရုတ်စစ်တပ်ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးဖော်ပြချက်တွေဟာလွဲမှားနေတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကဝေဖန်လိုက်ပါတယ်။ American ပြည်ထောင်စုအပေါ်မှာအတော်လေးမကြေမနက်ဖြစ်နေတာကိုလည်းထုတ်ဖော်ပြသလိုက်ပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာတိဆောက်ထားတဲ့ကျွန်းတွေပေါ်မှာတိဆောက်ရေးလုပ်ငန်းတွေနဲ့လက်နက်တပ်ဆင်ရေးအပေါ်တရုတ်နိုင်ငံဘက်ကအာရုံစိုက်လှုပ်ဆောင်ထားတာကြောင့်အဲ့ဒီရေပြင်နယ်နိမိတ်မှာမလွဲမရှောင်သာလက်နက်အင်အားသုံးဖြည့်ရှင်းမနေရတော့ဘဲထိန်းချုပ်မှုပိုရသွားမှာဖြစ်တယ်လို့ American Congress လွှတ်တော်ကိုပြီးခဲ့တဲ့တောက်ကြနေ့ကတင်သွင်းတဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့အစီရင်ခံစာမှာပြောဆိုထားတာဖြစ်ပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူရန်ယူဂျွန်းကတော့တရုတ်စစ်ဖက်ရဲ့2015ခုနှစ်အတွင်းလှုပ်ရှားမှုတွေကိုအမေရိကန်ရဲ့အစိုးရခန်းစားတွေမှဖော်ပြထားတာမှာတရုတ်နိုင်ငံရဲ့အမျိုးသားကာကွယ်ရေးမူဝါဒကိုရည်ရွယ်ချက်ရှိရှိနဲ့လိုရာဆွဲထားတာဖြစ်တယ်လို့စနေနေ့ကတရုတ်နိုင်ငံပိုင်သတင်းဌာနရှင်းဟွာကိုပြောဆိုပါတယ်။တရုတ်နိုင်ငံရဲ့အမျိုးသားကာကွယ်ရေးမူဝါဒဟာခုခံကာကွယ်တဲ့သဘောတဘာဝသာဖြစ်ပြီးအဲ့ဒီမူဝါဒအတိုင်းလိုက်နာလှုပ်ဆောင်နေတယ်လို့ပြောခွင့်ရသူကပြောပါတယ်။စစ်ဖက်ပြုပြင်ပြောင်းလဲရေးနဲ့စစ်ဖက်တိဆောက်မှုတွေကိုချက်ထွင်လှုပ်ဆောင်တာဟာအချုပ်ချာအာဏာလုံခြုံရေးနဲ့ပိုင်နဲ့တည်ထောင်ခိုင်မြဲရေးတို့ကိုထိမ့်သိမ့်ဖို့နဲ့တရုတ်နိုင်ငံငြိမ်းချမ်းချမ်းဖွံ့ဖြိုးတိုးတက်ဖို့အရေးခိုင်မာဖို့ရည်ရွယ်တာပဲဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူရန်ကပြောဆိုပါတယ်ရှင
်ဒေတာရင်းပြဿနာတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးကြမယ်ဒီသတင်းကုတ် ဘတ်ကုံပိုင်ဆွေးနွေးပွဲတွေမတိုင်ခင်စီးရီးယားအစိုးရတပ်ဖွဲ့တွေနဲ့သဘောဖွဲ့ရေးချရရှိထားတဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ခိုင်မာဖို့အတွက်ဆော်ဒီအာရေဗျရဲ့ထောက်ပံ့မှုရရှိရေးအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကဒီကနေ့တနင်္ဂနွေနေ့မှာကြိုပမ်းခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးကဆော်ဒီဘီယံဆယ်မန်နဲ့တွေ့ဆုံခဲ့ပြီးစီးရီးယားနိုင်ငံရဲ့အခြေမခံသေးတဲ့အပြစ်ခတ်ရစဲရေးအတွက်ထောက်ပံ့မှုရရှိဖို့ကြိုးစားပါတယ်။ဆော်ဒီအာရေဗျနိုင်ငံကစီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ပြုတ်ကျရေးတိုက်ခိုက်နေတဲ့သဘုံတွေကိုအဓိကထောက်ပံ့ပေးနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝင်ကြီးနဲ့ဆော်ဒီအာရေဗျနိုင်ငံသားရေးဝင်ကြီးအဒဲလ်အယ်ဂျူဘဲရိုနဲ့အတူစီးရီးယားနိုင်ငံတွင်ဖြစ်ထွန်းမှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့လည်းနိုင်ငံပိုင်ဆော်ဒီ press agency ကဖော်ပြပါတယ်။ဒီနောက်မှာတော့အမေရိကန်နိုင်ငံသားရေးဝင်ကြီးကယ်ရီကဗီယက်နာမြို့ကိုသွားရောက်မှာဖြစ်ပြီးလေဗျားနိုင်ငံလုံခြုံရေးနဲ့အစိုးရအသစ်ကိုအထောက်ပံ့ပေးရေးဆိုင်ရာဝင်ကြီးအဆင့်ဆွေးနွေးပွဲကိုအီတလီနိုင်ငံသားရေးဝင်ကြီးပေါ်လိုဂျင်တီလိုနီနဲ့အတူဥဆောင်ကျင်းပမှာဖြစ်ပါတယ်။ဗီယက်နာခီးစဉ်နောက်မှာတော့အမေရိကန်နိုင်ငံသားဝင်ကြီးကယ်ရီကဘရပ်ဆဲလ်မြို့ကမြောက်အတ္တလန်တိတ်စစ်စာချုပ်အဖွဲ့နေတိုးဝင်ကြီးများအဆင့်အစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးအဲ့ဒီကနေ့တစ်ဆင့်မြန်မာနိုင်ငံကိုခီးစက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအသည့်ရွေးကောက်တင်မြှောက်ခံရတဲ့အစိုးရအသစ်ကိုအမေရိကန်တို့ထောက်ခံတယ်ဆိုတာကိုပြသတဲ့အနေနဲ့မြန်မာနိုင်ငံကိုမေလ22ရက်နေ့မှာနိုင်ငံသားဝင်ကြီးကယ်ရီသွားရောက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနကတောက်ကြနေတော့ကပြောဆိုထားပါတယ်။
အာဖဂန်နစ္စတန်မြောက်ပိုင်းကအချက်ချာကြတဲ့မြို့တစ်ခုမှာတာလီဘန်တပ်ခိုက်ရေးသမားတွေရှေ့တိုးမလာအောင်ညရင်းညင်းတားဆီးနိုင်ခဲ့ပြီးတာလီဘန်တပ်ဖွဲ့ဝင်တော်တော်များများလည်းထိခိုက်ကြဆုံးစေခဲ့တယ်လို့အာဖဂန်နစ္စတန်လုံခြုံရေးတပ်ဖွဲ့တွေကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်ဘင်္ဂလန်ပြည်နယ်မြို့တော်ဖူလ်အက်ခွန်ရီမှာမြို့ပြင်ဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်တာလီဘန်တွေကရွာတွေနဲ့လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်နှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တာလို့ဒေသခံတွေနဲ့တပုံသတင်းရင်းမြစ်တွေကပြောဆိုပါတယ်။တိုက်ပွဲတွေကြောင့်အဓိကလမ်းမကြီးကိုလည်းခဏပိတ်ထားခဲ့ရပါတယ်။အဲ့ဒီလမ်းမကြီးကမြောက်ပိုင်းပြည်နယ်ရှစ်ခုနဲ့မြို့တော်ကပူးချာဆက်သွယ်ထားတာဖြစ်တယ်လို့အိန္ဒိချင်းနိုင်ငံတွေနဲ့ဆက်သွယ်ထားတာလည်းဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်မှုတံပြန်နှိမ်နှင်းတိုက်ခိုက်မှုတွေအရအသာစီးရဥဆောင်လာနိုင်ပြီးတော့တပုံတွေကိုတိုက်ထုတ်နိုင်ခဲ့ပြီးတဲ့နောက်မှာလမ်းမကြီးကိုပြန်ဖွင့်ခဲ့တယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။တာလီဘန်ပြောခွင့်ရသူတူကတော့အာဖဂန်အစိုးရတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုပယ်ချတဲ့ကြေညာချက်ကိုသတင်းထောက်တွေစီကိုပို့ဆောင်ခဲ့ပါတယ်။အာဖဂန်နစ္စတန်အစိုးရဟာအခုလိုဝါဒဖြန့်ပြောဆိုချက်နဲ့အရေးနိုင်မှုနဲ့ဆုံးရှုံးမှုတွေကိုဖုံးကွယ်ဖို့ကြိုးစားနေတာသာဖြစ်တယ်လို့လည်းဆွဆွဲပြောဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာလူနေထူရတဲ့ဒေသကြီးတွေကြားဆက်သွယ်ထားတဲ့မိုင်း2000ကျော်ရှည်လျားတဲ့အချက်အချာကြလမ်းကွန်ရက်ကြီးရဲ့စိတ်ပိုင်းတွေကိုတပုံတွေကလက်တလုံးလာပိုင်းနေတဲ့မှာအချိန်ချင်းသိမ့်ယူခဲ့တာဖြစ်ပါတယ်။ဒီလိုတည်ယူမှုကြောင့်မကြာခဏဆိုသလိုရင်သွားလာရီလည်းပြတ်တောက်ခဲ့ရပါလိမ့်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝီမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကြီးညာနေပါတယ်ရုရှားနိုင်ငံဆိုချီမြို့မှာကျင်းပမဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရုရှားဆက်ဆံရေး20ပြည်ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့သမ္မတဦးထင်ကျော်ရုရှားနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်အာဆီယံရုရှားထိပ်သီးစည်းဝေးပွဲကိုတော့မေလ19ရက်နေ့နဲ့20ရက်နေ့အထိနှစ်ရက်ကြာကျင်းပမှာဖြစ်ပါတယ်။သမ္မတဦးထင်ကျော်ရဲ့ရုရှားနိုင်ငံခီးစဉ်မတိုင်ခင်မှာပဲမြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုပြီးခဲ့တဲ့အင်္ဂါနေ့ကမှလွှတ်တော်ကအတည်ပြုထားတာလည်းဖြစ်ပါတယ်။တပ်ပိုင်းဆိုင်ရာလေ့ကျင့်ရေးလုပ်ငန်းတွေအပြင်တခြားစည်းရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပါဝင်တဲ့မြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုသမ္မတဦးထင်ကျော်ရဲ့ခီးစဉ်အတွင်းမှာလက်မှတ်ရေးထိုးလိမ့်မယ်လို့လည်းအများကခန့်မှန်းထားကြပါတယ်။ရုရှားနိုင်ငံဟာဆိုရင်အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုခံရဆဲဖြစ်တဲ့မြန်မာနိုင်ငံကိုစစ်လက်နဲ့အများဆုံးရောင်းချပေးနေတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်။ဥရောပသမဂ္ဂကမြန်မာနိုင်ငံအပေါ်လက်နက်တင်ပို့ရောင်းချမှုပိတ်ပင်ထားတာတက်တန်းတိုးတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တဲ့ဧပြီလ22ရက်နေ့မှာပဲရုရှားနိုင်ငံပိုင်လက်နက်ထုတ်လုပ်ရေးလုပ်ငန်းရိုဆိုပိုရိုနက်စ်ပေါ်နဲ့အီယာကွတ်တိုကအခုနှစ်ကုန်မှာမြန်မာနိုင်ငံကို YAK အမျိုးအစားလေ့ကျင့်ရေးတိုက်လေယာဉ်တွေရောင်းချသွားဖို့ရှိတယ်လို့ရုရှားသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ
်။ Venezuela နိုင်ငံမှာထုတ်လုပ်ရေးကိုရပ်တန့်စက်ရုံကိုပိတ်ပြီးတော့သူဆိုရနိုင်ငံကိုနှောက်ယှက်ဖြစ်စည်းနေတဲ့စက်ရုံပန်ရှင်တွေကိုဖမ်းဆီးမယ်လို့ သမ္မတနီကိုလတ်မဒူရိုကချိန်ချက်ပြောဆိုလိုက်ပြီးတဲ့နောက်နိုင်ငံရဲ့စီးပွားရေးပြိပက္ခတွေပိုဆိုးလာပါတယ်။ဗင်နီဇွဲလားနိုင်ငံကိုအရေးပေါ်အခြေအနေကြီးညာချက်ထုတ်ပြန်ခဲ့ရပြီးတော့အမေရိကန်ပြည်ထောင်စုကသူ့နိုင်ငံကိုမတည်ငြိမ်အောင်လှုပ်ဆောင်နေတယ်လို့ဆွဆွဲပြောဆိုပြီးတဲ့အကြံမှာအစားအစာပြတ်လတ်မှုတွေငွေကြေးဖောင်းပွမှုတွေနဲ့အဒီကရုံးအနေနဲ့ရင်ဆိုင်နေရတဲ့ဗင်နီဇွဲလားရဲ့ကာကတ်စ်မြို့တော်မှာသမ္မတမဒူရိုကသူ့ကိုထောက်ခံသူတွေနဲ့တွေ့ဆုံပွဲမှာခုလိုပြောခဲ့တာဖြစ်ပါတယ်။ဒီနိုင်ငံမှာ conservative တချို့ရဲ့အလုံးမလုံးပဲရပ်ထားတဲ့စက်ရုံတွေကိုလူလူလက်ထဲလွှဲဖို့အဆင်သင့်ဖြစ်နေပြီ။ထုတ်လို့ရေးမလုံးပဲရပ်ထားတဲ့စက်ရုံဟာလူလူလက်ကိုလွှဲမဲ့စက်ရုံမှာပဲကျွန်တော်တို့တော်လှန်ရေးလုပ်ရမယ့်အချိန်ရောက်လာပြီးအလုံးမလုံးတဲ့ conservative တွေရဲ့စက်ရုံတွေကိုပြည်သူလက်အပ်ရမယ်လို့သမ္မတမဒူရိုကပြောဆိုသွားပါတယ်။ထုတ်လို့ရေးမလုံးပဲပိတ်ထားတဲ့စက်ရုံပိုင်းရှင်တွေဟာနိုင်ငံတွေကຫນွေထွက်မသွားရင်သူတို့ကိုလက်ထိတ်ခတ်ပြီးဗင်နီဇွဲလားအချင်းအောင်ကြီးကိုပို့မယ်လို့လည်းသမ္မတကအချိန်ကြောက်ပြောဆိုခဲ့ပါတယ်။
အကြမ်းဖက်မှုနဲ့ဆွဲနှယ်တဲ့ဆွဲဆိုခြင်းနဲ့အမျိုးသား9ဦးကိုဩစတြေးလျအာဏာပိုင်တွေကစနေနေ့မှာတရားစွဲလိုက်ပြီးဖြစ်ပါတယ်။ဒီအမျိုးသား9ဦးကအင်ဒိုနီးရှားနိုင်ငံကိုဥတီရွှဲလွှင့်ပြီးနောက်ဆီးရီးယားနိုင်ငံကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့နဲ့ပူးပေါင်းနိုင်ရေးခီးဆက်ဖို့ကြံစီကြိုးပမ်းမှုနဲ့ဒီသတင်းပတ်အစောပိုင်းမှာဖန်ဆီးခဲ့တာဖြစ်ပါတယ်။အစွန်ရောက်ဂျီဟတ်တရားဟောဆရာမူဆာစီရန်တိုနီယိုအပါအဝင်အခုတရားစွဲဆိုခံရတဲ့အမျိုးသား9ဦးအနေနဲ့ပြစ်မှုထင်ရှားရင်တော့ထောင်ဒဏ်တသက်အထိအမြင့်ဆုံးပြစ်ဒဏ်ချမှတ်ခံရနိုင်တာဖြစ်ပါတယ
်။နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနယ်မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရုံဆုံးတင်ဆက်ပေးမယ့်သတင်းကတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ပုံဝိုးမှာအခြေစိုက်ထားတဲ့ SSPP SSA မြောက်ပိုင်းတပ်စခန်းတွေကိုအစိုးရတပ်ဘက်ကလေကြောင်းတွေပါတိုက်စစ်ဆင်နေတာကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်600ကျော်ရှိနေပြီးတော့အဲ့ဒီဒုက္ခသည်တွေအတွက်လက်တလုံးမှာနေထိုင်စားသောက်ရေးကအတော်လေးအခက်တွေ့နေကြပါတယ်။စစ်တပ်ဘက်ကစစ်ရာတွေပို့တို့ချလာတဲ့အတွက်လည်းတိုက်ပွဲဟာပိုပြင်းလာမဲ့အနေအထားမှာရှိနေပြီးဒေသရင်းတည်ငြိမ်ရေးစိုးရိမ်နေကြတာပါ။တမတော်ကာကွယ်ဦးစီးချုပ်ဘက်က9နှစ်အတွင်းမှာငြိမ်းချမ်းရေးဖော်ဆောင်မယ်လို့ပြောပြီးတဲ့နောက်မှာမှအခုလိုတိုင်းရင်းဒေသတွေမှာစစ်ချိန်မြင့်လာတာကြောင့်အစိုးရအသင်းနဲ့တက်မတော်ရဲ့သဘောထားကိုမေးခွန်းထုတ်စရာတွေလည်းဖြစ်လာတယ်လို့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီတွဲဘက်အတွင်းရေးမှူးကသုံးသပ်ပါတယ်အသေးစိတ်နားဆင်ပါရှင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA လက်မှတ်မထိုးထားတဲ့ SSPP SSA ရှမ်းမြောက်ပိုင်းတပ်ကိုအစိုးရတပ်ဖက်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းပုံဝိုးဟွိုင်းကွေကျေးရွာအုပ်စုတွေဘက်မှာတကြောပြန်တိုက်ပွဲတွေပိုပြီးတော့မှဒီရက်ပိုင်းအတွင်းပြင်းထန်လာနေပါတယ်တက်မတော်ဘက်ကလေကြောင်းနယ်မှာထိုးစစ်ဆင်ခဲ့တယ်ဆိုတော့ရှမ်းမြောက်ပိုင်းတပ်နဲ့အစိုးရတပ်ကြားနောက်ဆုံးစစ်ရေးအခြေအနေနဲ့ပတ်သက်ပြီး SSPP SSA ရှမ်းမြောက်ပိုင်းတပ်ကဗိုလ်မှူးကြီးဖိုင်ဖာက VOA ကိုအခုလိုပြောပါတယ
်
သူပြောသွားတာကတော့ပြီးခဲ့တဲ့မေလ17ရက်12ရက်နေ့ကတည်းကနေစပြီးရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုက်ပွဲတွေဆက်ဖြစ်ခဲ့တယ်13ရက်မှာတော့တပ်ဖက်က73ရဟတ်ယာဉ်တွေနဲ့လာပစ်တယ်14ရက်နေ့အထိပါပဲအပြစ်ရလက်မှတ်မထိုးထားတဲ့ SSPP အနေနဲ့ကအစိုးရတစ်တက်လာတော့ငြိမ်းချမ်းရေးအတွက်ဆွေးနွေးမယ်လို့မျှော်လင့်ခဲ့တယ်ဒါပေမဲ့အခုလိုမျိုးတပ်မတော်ဘက်ကသူတို့တပ်ကိုသွားတိုက်တဲ့အတွက်ပြန်ခုခံရကနေအခုလိုတိုက်ပွဲတွေဖြစ်လာရတာဖြစ်ပြီးအစိုးရတစ်အနေနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတယ်ဆိုရင်ဖြစ်နိုင်မဲ့နီလန်တွေကိုဖိဖိစီစီဖြစ်အောင်လုပ်မယ်ဆိုရင်တကယ်ငြိမ်းချမ်းရေးကဖြစ်နိုင်ပါတယ်လို့ဗိုလ်မှူးကြီးဖိုင်ဖာပြောခဲ့တာပါအခုလိုမျိုးရှမ်းပြည်နယ်မြောက်ပိုင်းဘက်မှာအစိုးရတပ်ဘက်ကစစ်အင်အားတွေထပ်တိုးချလာတဲ့အတွက်တိုက်ပွဲတွေပိုပြင်းထန်လာမယ်အနေအထားရှိတဲ့အပေါ်ဆိုရင်ဒီဒေသခံတွေဟာနေရက်ကိုစွန့်ထွက်ပြေးနေကြပါတယ်နောင်ပိန်ကျေးရွာဘက်ကိုပြေးသွားတဲ့ဒုက္ခသည်တွေဟာနေထိုင်စားသောက်ရေးအတော်လေးကိုအခက်ခဲတွေ့နေတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ရှမ်းလူငယ်ကွန်ရက်အဖွဲ့ကဆိုင်းတော်ဆိုင်ကပြောပါတယ
်ပုံဝိုးပေါ့ပုံဝိုးနယ်ဘက်အဲ့ဒီဘက်မှာ SSCB နဲ့အစိုးရတက်ပွဲဖြစ်တယ်ဒုက္ခသည်ကတော့နောင်ပိန်ကျေးရွာမှာ600ကျော်လောက်ရှိတယ်လို့ပြောတယ်အခုလက်ရှိကတော့အဲ့ဒီပုံဝိုးဘက်ကနေပြေးလာတဲ့ဒုက္ခသည်ကတော့နောင်ပိန်ကျေးရွာမှာဓမ္မယုံရွာဓမ္မယုံမှာရေဖုန်ကြီးကျောင်းနှစ်ကျောင်းဝင်ကျွန်တော်တို့တည်ရတော့နောင်ပိန်ဘက်မှာဆိုတော့တော်တော်ဟိုစားတော့ဖို့ဆိုတော့အခက်အခဲဖြစ်နေလို့အဲ့တော့အစိုးရဖွဲ့စည်းအနေနဲ့ဒီဒုက္ခသည်တွေကိုအမျက်ကွယ်မပြုပါနဲ့လို့ကျွန်တော်တို့တိုက်တွန်းချင်တယ်ခင်ဗျလအတန်ကြာငြိမ်းရတဲ့စစ်ပွဲအခုပြန်ပြော့ SSCB ကိုအစိုးရတက်မတော်ကနေပြန်ထိုးစစ်ဆင်တာတော့ကျွန်တော်တို့လည်းပြည်သူတယောက်အနေနဲ့တော့အရန်စိုးရိမ်နေတယ်ခင်ဗျဘာဖြစ်လို့ဆိုတော့အဲ့ အခုကမိုးဦးလည်းနီးလာပြီတောင်ပေါ်မှာစက်ပြိုရာတီရောက်တော့မှလေနိုင်ငံရေးကိုနိုင်ငံရေးနီးလာနဲ့တော့တွေ့ဆုံဖြည့်ဆင်းစီရှင်တယ်လို့ကျွန်တော်မေတ္တာရခံစီပါတယ
်တမတော်ကာကွယ်ဦးစည်းချုပ်ဘက်က9နှစ်အတွင်းမှာငင်းရရေးဖော်ဆောင်မယ်လို့ပြောပြီးတဲ့နောက်ရက်ပိုင်းအတွင်းလေးမှာကိုပဲရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုက်ပွဲပြန်ဖော်လာတဲ့အပေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တွဲဘက်အတွင်းမှူးဦးထွန်းစော်ကအခုလိုသုံးသပ်ပါတယ
်ဒီနေ့လိုမျိုးအခြေအနေအောက်မှာတော့ဗျာဒီမြန်မာတပ်မတော်ကကျွန်တော်တို့တောက်လျှောက်ပြောလာတာရှိပါတယ်အပေါ်ရာကြည့်ဖို့လိုတယ်ဆိုတဲ့ကိစ္စပေါ့နော်အခုကမြန်မာတပ်မတော်ကတစ်ဖက်ကငြိမ်းချမ်းရေးလို့ပြောပြီးတော့တစ်ဖက်ကလုံနေတဲ့ကိစ္စကသူတို့ပြောတဲ့အလုပ်ကလက်တွေ့မကျဘူးဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်ဘလို့ကြောင်းကြောင်းပဲဖြစ်စေပေါ့နော်စကွဲဝိုင်းမှာကျွန်တော်တို့ကဖြည့်ရှင်းပြီးမှအဖြေချတဲ့ညှိနှိုင်းပြနေမှုမျိုးတွေနဲ့တွားစီခြင်းတွေပေါ့နော်အခုတော့ဆဲစုကြည်တို့တက်လာတဲ့သူရကလည်းအဲ့လိုငြိမ်းချမ်းဖြစ်စဉ်ကိုအဲ့လိုပေါ်ဆောင်မယ်လို့ပြင်ဆင်နေတယ်လို့ကျွန်တော်တို့မြင်ပါတယ်နော်အဲ့လိုပြေဆိုးရကတခုပြင်ဆင်နေတယ်။အဲ့တော့မြေပြင်မှာကြားတဲ့ခါကျတော့တက်ပတော်ကတခုလုံနေတယ်။တက်ပတော်ကဒါအဆိုးရရဲ့ကျွန်တော်တို့အုတ်ချုံမှုအောက်မှာမရှိဘဲနဲ့တိကျဆိုတဲ့လက္ခဏာမျိုးကျွန်တော်တို့တွေ့နေရတယ်ပေါ့နော်။အဲဒီအချိန်လေးအောက်မှာဆိုရင်တော့ကျွန်တော်တို့အလားအလာမကောင်းဘူး။တိုက်ပြည်ရဲ့ငင်းချဲရေးကကျွန်တော်တို့ဒီလူထုကျော်ဖတ်ချက်နဲ့ကျွန်တော်တို့တော်တော်လေးကိုအနှံ့ဝေးနေတယ်။အနေထားမှာရောက်နေတယ်လို့ကျွန်တော်အဲ့လိုမျိုးမြင်ပါတယ်။
လက်တလုံးမှာတော့ SSPB SSA ရှမ်းပြည်မြောက်ပိုင်းတက်ရခိုင်တက် AA ကချင်လွတ်မြောက်ရေးတက် KIA တအောင်းတက် TLN တို့နဲ့မြမဆိုးရတက်တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်စီးရဲတင်းမာတဲ့အခြေအနေရှိနေတဲ့ဒေသတွေမှာဒေသခံရာပေါင်းများစွာဟာအိုးအိမ်ဆုံးခွာထွက်ပြေးနေရပြီးသူတို့အတွက်စားသောက်နေထိုင်ရေးအတော်လေးဒုက္ခရောက်နေကြရတာဖြစ်ပါတယ်ရှင်
အခုအစိုးရတပ်တန်းတွင်ငင်းချင်ရဖို့အတွက်တပ်မတော်ဘက်ကမျှော်လင့်ထားတဲ့အကြောင်းပြောဆိုထားပါတယ်။ဆယ်စုနှစ်ခုနှစ်ခုနီးပါးတပ်တန်းရှိလာပြီဖြစ်တဲ့ပြည်တွင်းစစ်ကိုနှစ်ပိုင်းတွေတွင်အဆုံးသတ်နိုင်ရေးတပ်ဆိုင်ရာအဖွဲ့အစည်းတွေကြားအလျှော့အတင်းအပေးအယူနဲ့ဆက်ဆက်ဆွေးနွေးပြည်လည်နိုင်ဖို့ဘာတွေလှုပ်ဆောင်ဖို့လိုအပ်ပါသလဲ။အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ကိုယ်တိုင်ပါဝင်ဆွေးနွေးလူသူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ burmese@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
လာမယ့်အင်္ဂါညတရရဲ့လေလိုင်းအစီအစဉ်မှာ VOR ရဲ့သောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။မြန်မာအစိုးရသမ္မတအသည့်ဦးထင်ကျော်ပြောထားတဲ့ဒီမိုကရေစီစံငင်စံညုံးနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်ဘာကသာကျောင်းသားတွေဘက်ကစီစီလုံးလုံးနဲ့ပူပေါင်းပါဝင်ဆောင်ရွက်သွားမယ်လို့မကြသေးခင်တုန်းကမှအချင်းတော်ကနေလွတ်မြောက်လာတဲ့ဘာကသာခေါင်းဆောင်မဖြူဖြူအောင်ကပြောပါတယ်။တစ်ချိန်တည်းမှာပဲပညာရေးဝန်ကြီးတဲ့အနေနဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ပညာရေးပြုပြင်ပြောင်းလဲမှုဝါဒကိုအကောင့်ထည့်ဖော်နိုင်မှာမလားဆိုတဲ့စိုးရိမ်မှုနဲ့ဘဝင်မကျဖြစ်ရတယ်လို့လည်းဆိုပါတယ်။ဘာကသာဗဟိုလုပ်ငန်းကော်မတီကမဖြူဖြူအောင်ကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကပြီးခဲ့တဲ့လအချင်းတော်ကနေလွတ်မြောက်ပြီးရပိုင်းအတွင်းမှာပဲတည်တံ့တွေ့ဆုံမေးမြန်းထားပါတယ်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမှာနားဆင်ပါရှင
်အခုနောက်ဆုံးဝေဖန်နေတာကတော့ဒီလိုပေါ့နော်ဒီပညာရေးဝန်ကြီးဖြစ်နေခန့်လိုက်တဲ့ဒေါက်တာမျိုးသိန်းကြီးအကြောင်းပေါ့နော်သူ့ဘဝင်မကြကြဘူးတော်တော်များများဘာဖြစ်လို့လဲဆိုတော့ဒီပညာရေးလောကမှာလည်းသူ့ဘဝင်မကြတဲ့လူတွေရှိတယ်နောက်ပြီးတော့သူကဒီ hardliner လို့ခေါ်မှာပေါ့နော်ရှင်တို့ကတော့စစ်အစိုးရလက်ထက်မှာပေါ့နော်စစ်အစိုးရအကြိုက်လိုက်ခဲ့တဲ့လူတယောက်ဆိုပြီးတော့လည်းလူတွေကဝေဖန်ကြတာပေါ့နော်ဒါပေမဲ့ဒေါက်ဆန်းစုကြည်ပြောဦးတာရှိပါတယ်ရွေးကောက်ပွဲကာလတုန်းကလည်းအဲ့လိုပဲဟိုအောက်ရှေ့လူလူမကျေနပ်တဲ့လူတွေကိုရွေးတဲ့အခါမှာဒေါက်ဆန်းစုကြည်ကပြောပါတယ်လူကိုမကြည့်ပါနဲ့ဒီပြုပြင်ပြောင်းလဲရေးအတွက်ကိုတွန်းအားအနေနဲ့NLD ကိုမဲထည့်ပါဆိုတော့ NLD ကိုမဲထည့်ခဲ့ကြတယ်ပြည်သူလူထုကအခုတခါထပ်ပြီးတော့ဒီအစိုးရအဖွဲ့မှလည်းပြည်သူလူထုအများစုမကြိုက်တဲ့လူတွေပါလာတာပေါ့နော်အဲ့တော့အဲ့ဒီဒီလူတွေအပေါ်မှာပေါ့ဟိုဘဝင်မကြတာဒီအများကြီးရှိတော့ဒီလူတွေကဒေါ်ဆန်းစုကြည်ဦးဆောင်တဲ့ဒီသမရာကြီးဦးထင်ကျော်အစိုးရနဲ့ဘလို့ပူးပေါင်းဆောင်ရွက်တော်မလဲဆိုတာကိုအလုံးကစိုးရိမ်နေကြတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးခန့်တဲ့အပေါ်မှာရောဘလို့သုံးသပ်လို့ရပါလဲ
ဟုတ်ကျမတို့ဒီကျောင်းသားတွေအပါဝင်ပေါ့နော်ဒါဟိုကျောင်းသားတွေဆိုတာကလည်းဟိုဒီတက္ကသိုလ်အလိုက်ပေါ့တက္ကသိုလ်လိုက်ကျောင်းသားတွေကဒေါက်တာမျိုးသိန်းကြီးနဲ့ပတ်သက်လို့အချို့သူတို့တည်ထားပြီးသားကိစ္စလေးလည်းရှိရဲ့နောက်တစ်ခုကအရေးကြီးတာကတော့ဆရာတွေပေါ့ဒါပညာရေးဝန်ထမ်းတွေကိုနိုင်ကိုကဒေတာမျိုးသိန်းကြီးပေါ်မှာဟိုတန်တရားဝင်နေရရဲ့အမြင်မကြီးရရှိနေရဲ့ဆိုတော့ကျွန်တော်တို့အနေနဲ့ဟိုတပုံဝင်လင်းပြောရရင်တော့ဒါဆိုရင်တကယ်ကိုဆိုရင်စိတ်ပူပါတယ်ဟိုဒီ တကယ်ကိုပညာရေးပညာရေးခန္ဓာပြည့်ပြောင်းလဲဖို့အတွက်ဟိုအဲ့ဒီမှာရှိတဲ့ဟိုပညာရေးဝန်ထမ်းတွေရဲ့ဟိုဆရာဆရာမတွေပေါ့နော်ဗမောက္ခတွေဗမောက္ခချုပ်တွေသူတို့တွေနဲ့ဟိုတိတ်ပြီးအဟအဆင်မပြေတဲ့သူမျိုးပညာရေးဝန်ကြီးဖြစ်သွားတော့ဘယ်လိုမျိုးဒါကိုရှေ့ဆက်မလဲဆိုတော့ကိစ္စမျိုးတွေကျွန်တော်တို့စိတ်ပူတာရှိတယ်။နောက်အရေးကြီးဆုံးတစ်ခုကတော့ဒေါက်တာမျိုးသိန်းကြီးကအရင်အစိုးရလက်ထက်ကပညာရေးပြင်ပြောင်းလဲရေးကဏ္ဍမှာသူကတကြောင်တနေရာပါထားပြီးသားအရင်အစိုးရရဲ့ပညာရေးပြင်ပြောင်းလဲရေးကဏ္ဍပေါ့နော်။အဲ့တော့အခုလက်တလောဒါ NLD ရဲ့ပညာရေးမူဝါဒပေါ်မှာအခြေခံတဲ့ပညာရေးပြင်ပြောင်းလဲမှုကလာတော့မယ်ပေါ့။ဆိုတော့ဒီပညာရေးမူဝါဒမတူတဲ့ပညာရေးမူဝါဒနှစ်ခုကိုဘယ်လိုမျိုးသူဂိုင်တွင်မလဲပေါ့။ဒေါက်တာမျိုးသိန်းကြီးကဘယ်လိုမျိုးဂိုင်တွင်မလဲ။ဒါတော်တော်များကဟိုကျမတို့ဘာမှမပေါ့တော်တော်များစိုးရင်ကြပါတယ်ဟိုဆိုလိုတာကကျမအနေနဲ့ဆိုလို့ရှိရင်တော့တကယ်တမ်းပညာရေးဆိုတာကတကယ်တမ်းမြေတွေအင်တန်အရေးကြီးရဲ့ရင်းနှီးမြှုပ်နှံမှုလို့ကျမမြင်တယ်ကျမတို့ကတခြားဟိုအပိုင်းတွေလည်းအရေးကြီးတယ်ဒါပေမဲ့ပညာရေးကရေရှည်သွားမှာဒီမိုကရေစီကိုဟိုခုနပြောတဲ့အထက်မှာလည်းဒီဘိုင်းတော့ပါပဲဒီမိုကရေစီကိုသွားကြင်ကျွန်တော်စာသင်ခန်းတွေတည်းကစာပြီးတော့ဟိုဒီမိုကရေစီကိုတင်ကြားရမယ်လို့ကျမအနေနဲ့မြင်တယ်ဒါမှလည်းတကယ်ကိုအရှိခိုင်ပါမဲ့ဒီမိုကရေစီတိုင်းပြည်မျိုးကိုဥတည်နိုင်မယ်လို့ကျမတို့ကမြင်တယ်။အဲ့တော့ပြောင်းလဲတဲ့နေရာမှာအစ်စ်ကျွန်တော်တို့ကအစ်စ်ဖြစ်တဲ့လူမျိုးပေါ့နော်။တကယ်ကိုကျွန်တော်တို့တိုင်းပြည်မှာဆိုလို့ရှိရင်တကယ်လုံနိုင်ကိုင်းနိုင်တဲ့ဒီပြည်ရင်းပြည်ပမှာရောဟိုနိုင်ငံကောင်မောင်းနိုင်ငံတွင်းမှာရောအတွေ့အကြုံရှိရဲဆရာကြီးတွေအများကြီးရှိရဲတကယ်တွေ့ကြုံလဲရှိရဲလုံလဲလုံနိုင်တယ်။ဆိုတော့ဒီလိုဆရာကြီးမျိုးတွေကိုထည့်ပြီးတော့ဟိုဒီပညာရေးကဏ္ဍကိုပြင်ပြောင်းလဲစေတာပို့ပြီးတော့မကောင်းဘူးလားလို့ကျွန်တော်တို့ဒါဝိုင်းပြီးတော့ဆွေးနွေးကြရည်လည်းရှိပါတယ်။အရင်အစိုးရရဲ့အစိုးရဝန်ထမ်းတယောက်ကဟိုပညာရေးဝန်ကြီးဖြစ်လာတဲ့အခါကျသူ့မှာအသိရှိနိုင်ပါမလားပေါ့နော်။ဟိုဒီ policy တွေကလည်းဟိုအရင် policy တွေပေါ်မှာအခြေခံနေဒီဒေါ်စုကြည်တက်လာမဲ့ policy တချို့ကိုသူဒါကိုပြန်ကင်မှာပေါ့။အဲ့တော့အဲ့နေရာမှာလဲကွာဟရာမျိုးနောက်ပြီးတော့ဟိုမကိုက်ညီတာမျိုးတွေဖြစ်လာမှာလဲကျမတို့ကစိတ်ပူကြတယ်။တစ်ဖက်ကလည်းဒါဒေါ်စုကြည်စုကြည်ကတော့ဒီပေါ်မှာအာသူကဟိုအလုံးရဲ့အခေယာပဲပေါ့နော်ဒါအစိုးရဖွဲ့တစ်ခုလုံးရဲ့အခေယာဖြစ်တဲ့အတွက်ကြောင့်မို့လို့ဒါတိတ်ဆိုးရင်တည်းမရှိဘူးဟိုဒါဒေါ်စန်းစုကြည်တော့ကင်တွယ်နိုင်မှာလိမ့်မယ်လို့လဲဒါကျွန်တော်တို့အနေနဲ့ဟိုညှော်လင့်တာလဲရှိတော့ရှိပါတယ်ဆိုတော့ဟိုဆိုးရင်တာလဲဆိုးရင်နဲ့ညှော်လဲညှော်လင့်နဲ့ဒါပေမဲ့အကောင်းဆုံးကတော့ဟိုတကယ်ကိုဒီမိုကရေစီကိုရှေးရှုတဲ့ပညာရေးမျိုးပညာရေးစနစ်မျိုးဖြစ်အောင်ကြောင်းလဲနိုင်ရင်တော့အကောင်းဆုံးဖြစ်မှာပါဘလို့ပုံစံနဲ့ပဲဖြစ်ဖြစ်ပေါ့နော်ဒါပေမဲ့ကျမနဲ့ဒေါက်တာမျိုးသိန်းကြီးကိုပါဒီပုံကိုရေးရတော့တိတ်ရင်းနှီးမှုမရှိဘူးတိတ်သူ့ရဲ့ပုံကိုရေးလဲကျမတိတ်ပြီးတော့မသိဘူးဟိုတေချာတာကတော့ကျမတို့ကပူပြီးကောင်းတဲ့လူကိုတော့ကျမတို့ကမျှော်လင့်မိတာပေါ့နော်ဟုတ်ကဲ့
အဲ့တော့ဟိုပြီးတာတွေလည်းပြီးခဲ့ပြီပေါ့နော်ထောင်လည်းလည်းကြာခဲ့ပြီဟိုကိုလည်းအနစ်နာခံကြတာတွေလည်းအများကြီးပဲဟိုပြည်သူလူထုတရားလုံးရဲ့ထောက်ခံမှုတွေလည်းရခဲ့တာပေါ့နော်အဲ့တော့ကဲရှေ့ဆက်ပြီးတော့ဒီပညာရေးပြည်ပြင်ပြောင်းလဲမှုအတွက်ကိုဒီသမရိုင်းဦးထင်ကျော်ဦးဆောင်တဲ့ဒေါ်စန်းစုကြည်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့ဆောင်ရွက်တာဝန်ယူဆောင်ရွက်နေတဲ့အစိုးရအဖွဲ့နဲ့ပညာရေးပြည်ပြင်ပြောင်းလဲမှုအတွက်ဘာကတာရဲ့အခန်းကဏ္ဍပေါ့နော်အဲ့ဒါလေးကိုနည်းနည်းပြောပြပေးပါလား
ဟုတ်ကဲ့ကျမတို့ဒီပညာရေးပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကျမတို့တွေစဉ်းစားထားတာအများကြီးရှိပါတယ်ဟိုဒါပေမဲ့ကျမတို့မှာကဟိုဒီရက်ပိုင်းပေါ့နော်ဒီပြန်လွတ်လာတာရက်ပိုင်းဟိုလွတ်လာတာကကျွန်တော်တို့ကမမျှော်လင့်မဲနဲ့ကျွန်တော်အမြဲတမ်းအဲ့ဒါလည်းပြောပါတယ်ကျွန်တော်တို့မမျှော်လင့်မဲနဲ့လွတ်လာခဲ့ရတာပါဟို9ရက်နေမှာကြီးညာချက်ထွက်တယ်10ရက်နေမှာကျမတို့ဒါကျင့်အောင်နေရနေထွက်လာကြတာပေါ့နော်ဆိုတော့ဟို1 level 1တာကြတယ်ကျမတို့ဟိုဒီတကြံရက်ကလည်းခံနေတာဆိုတော့တော်တော်များများကနေတွေရောက်ကုန်ကြတယ်ဟိုကျမတို့ဒီဘိုလ်ဝမ်ကုန်ဒီတော်တော်များနေရောက်ကုန်နေခီးသွားကြတယ်အိမ်ပြန်ကြတယ်ဆိုတော့ကျမတို့အချင်းချင်းစူးစိနိုင်မှုမရှိတော့ဟိုကျမတို့ဒီတိတိကျကျစီဝေးတိုင်းမှထားတာမရှိတဲ့အခါကျတော့တိတိကျကျပြောဖို့တော့ခက်ပါတယ်။ဘာတွေဆက်ပြီးတော့ဘယ်လိုမျိုးပုံစံမျိုးတွေနဲ့ဘယ်လိုသွားမလဲဆိုတာတော့ဒါပေမဲ့တူချင်းစဉ်းစားချက်တွေတော့ရှိရပါဘောနော်။အကြံဉာဏ်စဉ်းစားချက်တွေတော့ရှိပါတယ်။ပြီးခဲ့တဲ့ကြီးညာချက်အရဆိုရင်ကျမတို့ဒီအစိုးရတဲ့လွှတ်တော်တင်နေကျမတို့ဒါညှိနှိုင်းဆွေးနွေးတာမျိုးတောက်လျှောက်ဒါလုပ်ဖို့ရှိပါတယ်။ဟိုအဓိကတော့ပညာရေးကဏ္ဍမှာကျမတို့ဒါလွှတ်တော်မှာဆိုလို့ရှိရင်လည်း85ရာခိုင်နှုန်းတော့ကျမတို့ဒီလိုရေကောက်တင်မျိုးလေးတက်လွတ်တော်ကိုယ်စားလှယ်ရှိပါတယ်ဆိုတော့နောက်ပြီးတော့လဲဒီအစိုးရအဖွဲ့မှာဆိုလို့ရှိရင်လဲအလားတူပဲတကယ်ကိုတက်သိနားလည်ပညာရှင်တွေရှိပါတယ်ဆိုတော့ဒါကျွန်တော်တို့အနေနဲ့ပညာရေးပြည်ပြင်ပြောင်းလဲရေးအတွက်ဒါတက်နိုင်လောက်ပေါ့နော်ဟိုကျွန်တော်တို့ကတော့ဒါပို့ပြီးတော့ဒီနေရာမှာပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးအဲနဲ့ကျွန်တော်တို့နဲ့ဂျားထဲမှာတော့ခုနပြောသလိုရှေ့ပိုင်းမှာတော့ပညာရေးကဏ္ဍနဲ့ပတ်သက်ဖူးတက်ကလေးတွေတော့ရှိခဲ့တာပေါ့ဒါပေမဲ့လည်းပညာရေးပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ကျမတို့ကဟိုညှိနှိုင်းဆွေးနွေးမှုကိုတစ်လျှောက်လုံးလူလာခဲ့တဲ့သူတွေဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုစကားကျမတို့ကစကားပြောချင်ပါတယ်အဓိကကတော့ကျမတို့တိုင်းပြည်မှာအခုဖြစ်နေတဲ့ကိစ္စတွေကျမတို့ဒီလေးဝန်ဆိုင်ဂရီကူကိုပြက်ပြီးတော့ဖမ်းဆီးခံရတဲ့ကိစ္စတွေကကျမတို့တိတိစကားတွေကိုကျမတို့ဟိုပြပြလေးလေးမပြောခဲ့ကြဘူးကျမတို့ညှိညှိနှိုင်းနှိုင်းမရှိခဲ့ကြဘူးအစည်းအဝေးတွေမှာကျမတို့စကားပြောတယ်ဟိုအဲ့ဒီအစည်းအဝေးမှာတကယ်လုံနိုင်တာမလုံနိုင်တာကိုပုံမှန်လေးလေးမပြောခဲ့ဘဲနဲ့သဘောတူရယ်ဆိုရဲ့ အနေထားမျိုးနဲ့ပဲရက်တယ်ပြီးတော့နောက်ပိုင်းကျရင်အဲ့ဒီသဘောတူညီချက်တွေကိုပုံစံမျိုးစုံနဲ့ပဲဖြတ်ကြတယ်ဖြတ်ဂရိဖြတ်တာတွေလုပ်ကြတယ်ဆိုတော့ပြဿနာတွေတစ်လျှောက်လုံးတက်တာပေါ့အဲ့တော့အဓိကတော့ကျွန်တော်ပုံမှန်လေးလေးစကားပြောကြမယ်အဲ့ဒီဂရိကဝတ်တွေကျွန်တော်တို့ဆွေးနွေးပွဲတွေမှာရလာတဲ့ရလက်တွေပေါ်မှာတန်မိုးထားကြမယ်ဆိုလို့ရှိရင်ဒါဆွေးနွေးညှိနှိုင်းမှုကိုတန်မိုးထားတဲ့စီဝေးဆွေးနွေးပွဲတိုင်းကအောင်မြင်မယ်လို့ကျွန်မအနေနဲ့မြင်ပါတယ
်ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ဒီထောင်တန်းကြခဲ့ကြတယ်ပေါ့နော်လူတွေကဟိုနိုင်ငံရေးသမားတွေလည်းဟိုပေါ့နိုင်ငံရေးသမားဆိုလို့ရှိရင်တော်တော်များများကနိုင်ငံရေးအမှုရယ်လို့မဟုတ်ဘဲနဲ့သူတို့ဟိုအတမင်တကာအကွက်ဆင်ထားတဲ့တခြားရာဇဝတ်မှုတွေပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးထောင်ကြကြတယ်ပေါ့ရာဇဝတ်မှုနဲ့ကြတဲ့လူတွေဖြစ်ဖြစ်နိုင်ငံရေးနဲ့ကြတဲ့လူတွေဖြစ်ဖြစ်ပေါ့နော်ဘယ်သူမဆိုစိတ်တန်ရာစိတ်ခံစားချက်တွေနောက်ဟိုဒီကိုခန္ဓာရလည်းဒဏ်ရာရတယ်စိတ်အနေနဲ့လည်းဒဏ်ရာရကြတယ်ပေါ့အဲ့ဒီဒဏ်ရာဒဏ်ချက်တွေပေါ့ trauma တွေပေါ့နော်အဲ့ဒါတွေကိုrehab ခေါ်တာပေါ့ပြန်လည်ထူထောင်ဖို့အတွက်ကိုရောဘလို့အစီအစဉ်တွေများရှိလဲမသိဘူးတခြားနိုင်ငံများတွေမှာဆိုလို့ရှိရင်တော့ counseling service ပေါ့နော်နှစ်သိမ့်တဲ့အဖွဲ့အစည်းတွေရှိမယ်ဟိုဘာသာရေးဆိုင်ရာအဖွဲ့အစည်းတွေရှိမယ်ဒီ NGO အဖွဲ့အစည်းတွေရှိမယ်ပေါ့ဒီနိုင်ငံမှာကျတော့အဲ့ဒါမျိုးမတွေ့ရလို့လေအဲ့တော့မဖြစ်ဖြစ်အောင်ခံစားချက်လေးပြောပြပေးပါအောင
်ကျွန်မဒီခုနပြောရဲပေါ့နော်အရင်ပြောတဲ့ကိစ္စမှာဒီcounseling ကိုဒီ APP တို့ APP ပေါ့ APP ကတော့ဒါဟိုနိုင်ငံချင်းသားဟောင်းနေစုပြီးတော့ဖွဲ့ထားတဲ့အဖွဲ့ပေါ့နော် APP တို့လုပ်နေရလေးတွေလည်းရှိရခြားဟိုတိုင်းနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့လုပ်နေရလေးရှိရနောက်ဒီနေ့ပဲကျွန်မဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့ဒီဒိမတ်ကနေပြီးတော့အဖွဲ့တစ်ခုပေါ့နော်ဒီမှာဒီနိုင်ငံချင်းသားဟောင်းနေဒီပြန်လွတ်လာတဲ့အခါမှာသူတို့ရဲ့ကျန်းမာရေးစိတ်ရောဒီခန္ဓာကိုယ်ပါကျန်းမာရေးနဲ့ပတ်သက်ပြီးတော့လုပ်နေတဲ့ဦးဝင်းနေဖောင်ဒေးရှင်းနဲ့ချိတ်ဆက်ပြီးလုပ်နေတဲ့အဖွဲ့အစည်းတွေရောရှိရဆိုတော့ဟိုလက်လန်းတော့မှီဖို့ခက်တာပေါ့နော်ကျွန်တော်နိုင်ငံချင်းသားတွေကလူဝင်ရကလည်းဟိုများခဲ့တာပေါ့များခဲ့တယ်နောက်တစ်ခုကတချို့ဆိုလို့ရှိရင်ဒါပြန်ထွက်လာတဲ့အခါနေစရာအိမ်တော်မရှိတော့မိသားစုတွေလည်းဟိုတခွဲတပြားဖြစ်သွားတဲ့အခါကျတော့ဘဝတွေပါရင်းနှီးပြီးပိတ်ဆက်လိုက်ရတော့ဒီနိုင်ငံဒီလက်တလောဒီမြို့ပေါ်နိုင်ငံလောကနဲ့ချိတ်ဆက်နိုင်မှုနေတဲ့အခါကျတော့အဲ့လူတွေကိုလည်းဟိုပြန်ပြီးတော့မဆက်သွယ်နိုင်တာတွေလည်းအများကြီးရှိတယ်။ဆိုတော့လက်လန်းမီကျမတို့ကအခုချိန်ထိခတ်တာတော့လက်လန်းမီနိုင်မှုခတ်တာတကယ်တမ်းကကျမအမြင်မှာဆိုလို့ရှိရင်တော့ဒါအစိုးရအနေနဲ့ပေါ့နော်ဒါတကယ်ကိုတည်ချာချာဟိုဥဆောင်ပြီးတော့လုပ်မယ်ဆိုရင
်ပြန်လည်းဒီမှာ
ကျပြန်လည်းဒီတော်ရင်အတွက်ညီမချက်ချပြီးတော့ကောင်တက်ဖော်မယ်ဆိုရင်တော့ဒီရဖက်ဖွဲ့စည်းရထက်ဆိုင်ပို့ပြီးတော့လက်လန်းမိတာပေါ့ပို့ပြီးတော့လည်းအောင်မြင်နိုင်လိမ့်မယ်လို့ကျွန်မအနေနဲ့မြင်ပါတယ်ကျွန်တော်တို့စီမာဟိုကဒီအချင်းောင်တွေကပြန်ထွက်လာတဲ့သူတွေကိုနိုင်ကိုကကိုမှဒီလိုမျိုးဟိုစိတ်ခံစားမှုတစ်ခုခုပေါ့နော
်ဟို trauma ရထား
ရထားရလို့မမြင်ဟိုကိုတော့ဟိုဘယ်လိုခေါ်မလဲကျွန်တော်တို့စီမာကခုနလည်းပြောခဲ့ပါလူခွေကိုတန်မှုအထာမခံရအောင်ကိုသူများကတန်မှုအထာမခံရတဲ့အခါကျတော့ကိုတော့တန်မှုထားရကောင်းမှမသိတော့တာရှိလာတယ်နောက်မိသားစုတွေအစိုးဆုံးကတော့ကျွန်တော်မိသားစုဘဝတွေတော်တော်များများပျက်စီးခဲ့တာရဲ့အများကြီးပဲဟိုဒီဖေထောင်ကြသွားတယ်အမေကယုံဘဝကိုယုံခံရတယ်သားသမီးတွေကိုကောင်းကောင်းမကြည့်နိုင်တဲ့အခါကျတော့ပညာရေးတွေလည်းဆုံးရှုံးတယ်အခြားသောမိသားစုဘဝတွေလည်းဆုံးရှုံးနေရတယ်လေကျွန်တော်တို့တိုင်းပြည်မှာတော်တော်များပါတယ်ဒီနိုင်ငံဟိုကျွန်မအနေနဲ့အရန်ကိုခံစားရတယ်ပေါ့နော်ဒီဘဝတွေမိသားစုတွေရဲ့ဘဝတွေကိုကျွန်မကြားသိတဲ့အခါအင်တန်မှဒါဟိုဒီဆုံးလို့ပေးဆက်မှုကဒီနိုင်ငံချင်းသားတယောက်တည်းမဟုတ်နိုင်ငံချင်းသားရဲ့မိသားစုတွေရပါလိုက်ပြီးတော့ဒီတိုင်းပြည်အတွက်ပေးဆက်ဆုံးလို့ပေးဆက်ခဲ့တာရှိရဲ့ဆိုတော့ဒါမျိုးတွေကိုလည်းကျမတို့တကယ်ကိုရေရှည်လုပ်ငန်းစဉ်တွေချမှတ်ပြီးတော့လှုပ်ဆောင်ပေးမယ်ဆိုရင်တော့အကောင်ဆုံးဖြစ်မှာပါကျွန်တော်တို့ဒီလူတွေကိုနေရာပေးတာနေရာပေးဖို့ဆိုတာတစ်ခါခုနပြောသလိုဒီလူတွေရဲ့လှုပ်ဆောင်မှုတွေကိုအတိအမှတ်ပြုပေးတာကကျွန်တော်တို့တိုင်းပြည်အတွက်တကယ်ကိုလိုအပ်တဲ့ဟိုအရာတစ်ခုပါဟိုဒါဒီလိုကံဒီလိုပြည်သူကယူကောက်တင်မြောက်တဲ့အစိုးရတခုပေါပေါက်လာတဲ့အထိကျွန်တော်တို့တစ်ချိန်လုံးဟိုပေါပေါက်လာနိုင်တဲ့အထိပေါ့နော်တစ်ချိန်လုံးဟိုအရင်တုန်းကရောအခုကလေးကပါဟိုတောင်တနေရာဝင်ရောက်ပြီးတော့ကျူပန်းပေးကြတဲ့ဟိုနိုင်ငံသားတွေတက်ကြွတဲ့နိုင်ငံသားတွေကျွန်တော်တို့တိုင်ပြည်မှာအများကြီးပဲကျွန်တော်တို့လူချို့ဆိုရင်ဟိုဘယ်သူဘယ်ဝါမှန်းတော့မသိတော့ဘူးကျွန်တော်တို့ဆိုရင်နိုင်ငံနီးကပ်တဲ့နိုင်ငံအင်အားစုကကိုယ့်အချင်းချင်းသိကြတယ်ဒါပေမဲ့တချို့ဆိုလို့ရှိရင်ဒီလိုတောင်တနေရာနီးစပ်တဲ့နိုင်ငံအင်အားစုကလည်းမဟုတ်တဲ့အတွက်ဒါသူတို့ရဲ့ဒီကျင့်အောင်နေတဲ့မှာစကြောရေးစကန်နေတဲ့မှာဖိဆက်ခဲ့မှုတော့တော်တော်များမသိတော့တာတွေလည်းရှိခဲ့ပါတယ်ဆိုတော့ဒါတွေကိုကျွန်တော်တို့အနေနဲ့ဒါတိတိကျကျဟိုဖော်ထုတ်နိုင်မယ်ခုနပြောသလိုဒီလူတွေရဲ့ဟိုဘဝတွေအတွက်တစုံတရာပေါ့နော်ပြန်လည်ပြီးတော့ဟိုဖြည့်ဆည်းပေးနိုင်မယ်ဆိုလို့ရှိရင်တော့ဒါအကောင်းဆုံးဖြစ်မှာပါဟုတ်ကဲ့
ဒါကတော့ဘာကာတာဗဟိုလုပ်ငန်းကော်မတီကမဖြုတ်ဖြုတ်အောင်ကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်ရှင
် VOA
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။View American တန်ကနေ2016ခုနှစ်မေလ15ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့ဇက်တိုက်ဆိုသလိုဒီတနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများကဏ္ဍဖြစ်ပါတယ်။နားဆင်ကြရအောင်ပါရှင်။
နာပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြမပြည်မပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြော်ပြပေးမှာပါတော်ရရှင်တွေအတွက်မြမတချင်းလေးတစ်ပုတ်ကိုလည်းမေတ္တာဒေးလက်ဆောင်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်အခုတော့အရင်ဆုံးတော့ VOA တော်ရရှင်တွေကျမတို့ရဲ့ VOA Facebook စာမျက်နှာပေါ်မှာရေးလာတဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်တော်ရရှင်ပြည်စိုးဝင်းက
VOA American အတန်ကိုကဘာကြီးနဲ့ဆက်သွယ်ပေးလို့ကျေးဇူးတင်ပါတယ်မြမသတင်းတွေမှန်မှန်ကန်ကန်ဗမ်းမလိုက်ပဲတင်ပေးစီလိုပါတယ်။ဟိုးရင်ကလေးကရေဒီယိုသေးသေးလေးနဲ့တိတ်တိတ်လေးအားပေးခဲ့ရတာပါခင်ဗျာ
။ရေဒီယိုအစီအစဉ်တွေကိုအားပေးလာတာကြာပါပြီဆိုတော့သရရှင်ပြည်စိုးဝင်ဖြစ်ပါတယ်။သရရှင်ချစ်လင်းကတော့ VOA ဝိုင်းတော်သားတွေကိုကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်။သရရှင်မြင့်မောင်အောင်ကတော့ VOA မြန်မာပိုင်းအစီအစဉ်ကမရေးသနာကျော်ကိုသားညွန့်ဦးကိုကျော်ကျော်တိုင်းနဲ့ VOA ဝန်ထမ်းတွေအားလုံးကျေးဇူးပြုပြီးတော့ပါကန်ကသတင်းလေးတွေများများထုတ်လွှင့်ပေးပါလို့တောင်းဆိုခြင်းပါတယ်တရရှင်မြင့်မို့အောင်ပါဟုတ်ကဲ့ပါပါကန်ကသတင်းတွေထူးရင်ထူးသလိုကျမတို့တင်ဆက်ပေးနေပါတယ်ရှင် VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တရရှင်အောင်အောင်ကတော့ကျမတို့ VOE ကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ Facebook ပေါ်ကရုပ်မြင်သံကြားအစီအစဉ်ကြည့်ရတာအဆင်မပြေပါဘူးလို့ဆိုလာပါတယ်ဘာကြောင့်များပါလဲ
Internet line တွေကမကောင်းတော့ကြည့်ရတာအဆင်မပြေပါဘူး VOE ဆောင်းရတာလဲကြားလိုင်းတက်ပြန်တော့ပြတ်တောင်းပြတ်တောင်းနဲ့ဒီဝကျွေးဘယ်တော့များမှပြီးဆုံးမလဲဗျာ
ဟုတ်ကဲ့ဒီတော်ရရှင်ကအင်တာနက်လိုင်းနေမကောင်းဘူးဆိုလို့ဟုတ်ကဲ့တော်ရရှင်တွေတော်တော်များများလဲအင်တာနက်လိုင်းမကောင်းလို့ကြည့်ရတာပြတ်တောင်းပြတ်တောင်းဖြစ်တယ်လို့ပြောလာကြတာတွေ့ရပါတယ်ရှင်ကျမတို့အဲ့ဒီတော်ရရှင်တွေမှတ်ချက်စကားတွေကိုကြည့်ရသလောက်ဆိုရင်တော့တယ်လီဖုန်းကလိုင်းချင်းတူရင်တော့မှနေရာဒေသပေါ်မှာလိုက်ပြီးတော့လိုင်းကောင်းတာမကောင်းတာဖြစ်တယ်ဆိုတာလဲတွေ့ရပါတယ်နော်ဒါမဲ့လေတော်ရရှင်အများအပြားကပဲဒီ Facebook ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးမှုကိုကြည့်ရတာအဆင်ပြေလို့ပြောလာကြတာတွေလည်းရှိပါတယ်တော်ရရှင်နေပြောသလိုပဲဒီ internet line နေနိုင်ငံတကာအဆက်မီဖြစ်ပါစေလို့ဆုတောင်းရတော့မှာပါပဲเนาะတော်ရရှင်မိုးမြင့်ဆန်ကတော့ရိုးရော့အတန်ရောကြားရလို့အဆင်ပြေပါတယ်တဲ့
ကျေးဇူးပါ VOA ပင်လယ်တော်ရရှင်တယောက်ပါ VOA ရဲ့ကျေးဇူးကြောင့်မြန်မာပြည်သူတွေမျက်စိပွင့်ခဲ့ရပါတယ်ဝိုင်းတော်သားတွေကိုအရင်ကအတန်သာကြားခဲ့ရပါတယ်အခုမှပဲရိုးရော့အတန်ရောကြားလို့ပီတိဖြစ်ရပါတယ်အားလုံးကျမ်းမာကြပါစေ
ဟုတ်ကဲ့ပါကျမတို့ဒီရုပ်မြင်သံကြားအစီအစဉ်တွေကို VOE ကနေစတင်တင်ဆက်ပေးနေတာနှစ်အတော်လေးရှိခဲ့ပါပြီเนาะဒါမဲ့လည်းကျမတို့ဒီ VOE ရုပ်မြင်သံကြားအစီအစဉ် TV မှာထွက်လွှင့်တာကို Facebook ကနေပြီးတော့ဒါရိုက်ကြည့်ရှုလို့ရအောင်လဲစီစဉ်ပေးပြီးသွားတဲ့နောက်မှာတော့တယ်လီဖုန်းကိုအသုံးပြုပြီးတော့ Facebook ကကြည့်ရှုတဲ့ဥယျာဉ်အရေးအတွက်အများကြီးများလာတာတွေ့ရပါတယ်သောရရှင်တွေအတွက်လည်းအဆင်ပြေလွယ်ကူတယ်ဆိုလို့အများကြီးဝမ်းသာရပါတယ်လိုင်းလေးကောင်းဖို့ပဲလိုတော့တာပါเนาะသောရရှင်ချစ်ရအောင်ကလည်
းထောက်ရရှင်လန်းနိုင်ပါစီဗျာ VOE ကောင်းသောညလေးပါဗျာ။နောက်နေ့တွေလည်းစောင့်နေပါမယ်။ကြိုးစားပြီးတော့တင်ဆက်ပေးလိုက်ပါအောင်။မင်္ဂလာပေါင်းနဲ့ပြည့်စုံပါစေ။ VOE ရဲ့ဝန်ထမ်းများခင်ဗျာ
။ဒီ Facebook ကဓာတ်ရိုက်ထုတ်လွှင့်မှုကိုအမြဲတမ်းစောင့်ပြီးတော့ကြည့်ရှုအားပေးပါရစေ။ဆိုရဲတော်ရရှင်ချစ်ရအောင်ပါ။တော်ရရှင်အင်္ဂလာလွန်ကာကတော့
ကမ္ဘာနိုင်ငံအသီးသီးအခြေအနေတွေကိုတင်ဆက်ပေးတာဗဟုသုတရပါတယ်။ကျေးဇူးပါ VOE ။ပြည်တွင်းသတင်းလေးတွေကိုလည်းဦးစားပေးတင်ဆက်ပေးရင်ကောင်းမလားလို့ပါ။ကုန်သွယ်ရေးစီးပွားရေးတွေကိုနိုင်ငံသားကထောက်ပံ့ဖေးမပေးလို့ရပါမယ်။မြမပြည်တွင်းငြိမ်းချမ်းရေးကိုဘယ်လိုကူညီပေးလို့ရမလဲပေါ့နော်။ စာနေတဲ့ကိုဝမ်ပိုက်ပြေးဖို့အစားထိုးပေးလို့မရပါဘူး။ဒေါ်စုတက်တော်ရကျော်ရှိပါစေ။ VA1 တို့သူဝမ်တော်သားတွေစိတ်ဥချမ်းသာခြင်းကိုယ်ဥချမ်းသာခြင်းနဲ့အဆင်ပြေဆုံးကြပါစေ
။အစီအစဉ်တွေကိုလည်းကျေးဇူးတင်တယ်လို့ပြောရင်းနဲ့ဒေါအောင်ဆန်းစုကြည်အတွက်လည်းတက်တော်ရှိပါကြောင်းဆုတောင်းပေးလာတာပါ။အင်တာနက်လိုင်းနေမကောင်းလို့ရေးလိုက်တဲ့အထက်မှာသောရရှင်ရဲထွက်က VOA ဝိုင်းတော်သားတွေကျဲမှချမ်းသာပါစေလို့ဆုတောင်းပေးလိုက်ပါတယ်။အကိုအမတို့ရေတဲ့မြန်မာနိုင်ငံကနေအခွန်900ခိုင်နှုန်းကောက်မဲ့သူတွေကိုပြောပေးပါတယ်။ဒီလက်ကင်ဖုန်းအခွန်အတွက်900ခိုင်နှုန်းကောက်မှာကိုပြောတာထင်ပါတယ်နော်။ကိုရဲထွက်ကကျွန်တော်တို့တောရွာမှာအခုထိအင်တာနက်လိုင်းဖွင့်လိုက်ရင်အဝိုင်းကြီးလဲနေတော့မဲ့ဖြစ်ပါတယ်တဲ့။အဲ့အဝိုင်းပြောင်းရင်အခွန်900ခိုင်နှုန်းကိုကြည်ကြည်နဲ့နဲ့ကြည်ထမ်းဆောင်ပါမယ်လို့ပြောပေးပါဆိုတဲ့သောရရှင်ရဲထွက်ရေးလာပါတယ်။အခုတော့တော်ရရှင်တွေကိုနောက်တိုင်းတေးလေးတပုတ်နဲ့အကြဖြတ်ပြီးတော့ဖြောပြေးပေးကြပါရစေ။ဘေဘော့ရဲ့ Hot ဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်1ဖြစ်နေတဲ့သချင်းပဲဖြစ်ပါတယ်။ American Rap အဆိုတော့ Designer ဒီဆိုတဲ့ Pandel ဆိုတဲ့သချင်းဖြစ်ပါတယ်။ဒီသချင်းက iTunes Store ကနေပြီးတော့2005ခုနှစ်နှစ်ကုန်ဒီဇင်ဘာလလယ်ပိုင်းလောက်က online ရောင်းချပေးတာပါ။အပြင်မှာတော့ဒီနှစ် February လကုန်ပိုင်းလောက်မှာဖြန့်ချိပါတယ်။ဒီသချင်းက1990ပြည့်လွန်အစောပိုင်းကာလတွေမှာ American ပြည်တော်စုတောင်ပိုင်းဒေသမှာစပြီးတော့ပေါ်ထွက်လာတဲ့ Trap ဆိုတဲ့ဂီတအမျိုးအစားဖြစ်ပါတယ်။ရန်လိုတဲ့စာသားတွေအတန်တွေနဲ့ဂီတကလည်း808 kick drum ဒါမှမဟုတ်ရင်၄ပင်နဲ့အတန်တွေများများကိုတုံးပြီးတော့ဖွဲ့ဆိုထားတာမျိုးပါ။သချင်းရဲ့ Rap သမားပန်ဒါကလည်းသူက BMW car X6 အမျိုးအစားကိုကြိုက်လို့ The Bandit is the black A6 and the white A6 Bandit ဆိုတာ BMW X6 ကားမဲရောင်အမျိုးအစားပါ A6 အဖြူရောင်ပါဆိုပြီးအဖြူနဲ့မဲ Bandit ဝဲဝံကောင်လေးနဲ့နှိုင်းပြီးတော့ပြောထားပါတယ်သူရဲ့သချင်းဗီဒီယိုကလည်းမေလ10ရက်နေ့မှာထွက်လာတာပါဒီသချင်းက Billboard Hot 100တေးဆင်းကိုမလ10ရက်နေ့မှာစပြီးတော့ဝင်ပြီးတော့နံပါတ်66နဲ့ဝင်လာပါဒါမဲ့လည်းအဲ့ဒီနောက်သတင်း9ပတ်မြောက်တဲ့အခါမှာတော့နံပါတ်5ရက်ကိုဝင်လာခဲ့ပြီဖြစ်ပါတယ်ကိုဗတ်မြောက်ရောက်တဲ့မေလ9ရက်နေ့မှာတော့ Hot 100ဆင်းရဲ့ထိတ်ဆုံးကိုရောက်ပြီးတော့နံပါတ်1ဖြစ်သွားလို့ American အဆိုတော်မဟုတ်ဘဲနဲ့ Billboard Hot 100နံပါတ်1ကိုသတင်း40တပတ်ကြာယူထားပြီးတော့စံချိန်ချိုးနေတဲ့အခြေအနေတခန့်ရက်သွားခဲ့ပါတယ်သူက16နှစ်သမီးမှာနံပါတ်1ဖြစ်တဲ့နယူးဇီလန်အဆိုတော် Lord တချင်းနံပါတ်1ရပြီးတဲ့နောက်ပိုင်းမှာ Hot 100ဆင်းမှာထိတ်ဆုံးရောက်တဲ့အသက်အငယ်ဆုံးအမှုပညာရှင်လည်းဖြစ်ပါတယ်။သူက19နှစ်ပြည့်ဖို့တက်လာပဲလို့တော့တာဖြစ်ပါတယ်။ကဲဒီဇိုင်နာတည်ဆူထားတဲ့ Pandel ဆိုတဲ့တချင်းလေးကိုနားဆင်ကြည့်အောင်ပါနော်။To the lean, the family, credit cards and the scammers, hitting the licks in the van, black is just family, waiting to see look like a panda, going out like a Montana, honey, down the helmets, legacy, family, waiting to see family, pockets full, Danny, selling ball, candy, laying out the macho like Randy, the chopper go out to for granted, pull up your bandit, who can understand it, I got broads in the land, twisted the lean, the family, credit cards and the scammers, in the looks in the van, legacy, family, way see, look like a panda, going out like a Montana, honey, just on the hammer, legacy, family, way see, family, Tigers for Danny, selling ball, candy, may not the macho like Randy, the chopper go out for granted, pull up your panda, hope your killers understand me. Hey! Panda, panda. Panda, 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 panda. I get broads in Atlanta, chasing the bean and sipping fountain. Credit cards and the scammers, wake up beside like designer. Over to left, they be answering, rent time, no be clap. I be pulling my stuff in the fan. I got plenty of stuff with Bugatti, but look how I track. Black is six, final. Why is he killing no comma? Pop a perk, I got signing gorilla. They come and kill you with bananas. From villains, I feel it, pull up in the final. No, they come and kill you on the comma. The rollie is dancing bigger than the pound. Go out to the Grammy, but pull it, you find it. Pull up, I'ma flip it. I got pull up in the giddy. I got this count for digits. Say you make you a lot of money. No, pull off in the inner baby. CTDD, pull off in the baby. Call a feeling, pull up, gon' feel it, baby. It's up in the baby, gon' drill it, baby. We gon' kill it, baby. Get it. I got broad. I get it, I got called, yeah. It's how I live. Did it all for a ticket. I play the bonds when he's spinning. The Bobby can win it. Chop the dawn, doing business in the baby. She doing the minute. I begin to the chicken, count to the chicken, and all of my n***s is free. 1990ပြည်လွန်ကျော်တော့မှအစ်စ် trap ပေါ်လာတဲ့ trap guitar အမျိုးအစားဖြစ်တဲ့ဒီဇိုင်နာတီဆိုတဲ့ Pandel ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါရှင်။သောရရှင်တွေအတွက်မြန်မာတချင်လေးတစ်ပုဒ်ကိုလည်းတေးလက်ဆောင်ဖြစ်နေတဲ့နောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါရဲ့နော်။သောရရှင်တွေရဲ့အရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ ကျောက်ဆယ်မျိုးရဲ့ဆောက်ရုပ်ကြဆင်းနေရဲ့အားကစားအဆင့်တန်းအခြေအနေလေးကိုပြောပြပေးစေချင်ပါတယ်ဆိုပြီးတော့တာယာစီသူဆိုတဲ့သောရဆင်ကလည်းစာရေးလာပါတယ်ကျောက်ဆယ်မျိုးနဲ့အားကစားဖွံ့ဖြိုးတိုးတက်စေချင်လို့ဒီစာကိုရေးလိုက်ရတာပါလို့သူကအဆိုလာပါတယ်ရှင
်ကျောက်ဆယ်မျိုးနဲ့ပြည်သူအားကစားဝန်ကြီးကိုတွုံးမြင့်ပြင်ဆင်နိုင်ဖို့အတွက်နိုင်ငံတော်ကဗန္နာငွေ7,000,000ခွင့်ပြုခဲ့ပါတယ်2015ခုနှစ်စက်တင်ဘာလ1ရက်ကနေပြီးတော့ဒီဇင်ဘာလ31ရက်နေ့ကာလအတွင်းမှာအပြည့်ပြင်ဆင်ရမယ်ဆိုပြီးတော့တတ်မှတ်ပေးခဲ့ပါတယ်။ဒါပေမဲ့တတ်မှတ်ချိန်ကာလကုန်လွန်သွားပြီမဲ့လည်းပြည်သူအားကစားဝန်ကြီးဟာပုံမှန်ကောင်းမွန်တိုးတက်လာခြင်းမရှိတဲ့အပြင်အရင်ကကောင်းနေတဲ့အခြေအနေတွေပါပျက်စီးသွားခဲ့ပါတယ်။နိုင်ငံတော်ကဗန္နာငွေ3,000,000ခွင့်ပြုခဲ့ပြီမဲ့လည်းဘောလုံးကွင်းအတွင်းမှာနှုံးမြေတွေဖို့ရာရင်းနှုံမြောင်းတူးရာဒေသလုံးနေတဲ့အတွက်ကွင်းမျက်နှာပြင်ညီညာမှုမရှိတော့တာကွင်းအတွင်းမှာမြက်ကျန်းအနည်းငယ်ပဲရှိတော့ပြီးတော့ဖုံထူတဲ့မြေကွက်တွေဖြစ်နေတာကွင်းပတ်လန်းတွေကိုပြုပြမှုမရှိတာတွေကြောင့်အားကစားလေကောင်းကောင်းမွန်မွန်လုပ်နိုင်ခြင်းမရှိတော့ပါဘူး။အရင်ကကြောက်စရာအားကစားခွင့်ဟာပြည်ခုပြည်တန်လုံးတန်ပြားပြည်ဖူးဆယ်ဘောလုံးပြိုင်ပွဲမြို့နယ်ဘောလုံးပြိုင်ပွဲတွေအဆက်မပြတ်ကျင်းပပြုလုပ်နိုင်ခဲ့တဲ့နေရာပါ။အခုအားကစားတာဝန်ခံတွေလက်ထက်မှာဘယ်လိုအားကစားပြိုင်ပွဲကိုမှကောင်းကောင်းမွန်မွန်လုပ်နိုင်ခြင်းမရှိတော့တဲ့အတွက်အားကစားအဆင့်တန်းတွေလည်းအလွန်ပဲကျဆင်းနေပါတယ်။အခုကအားကစားတာဝန်ခံတွေနဲ့ contract တွေပေါင်းပြီးတော့အားကစားခွင့်ကိုပြုပြင်ခြင်းမလုပ်တော့ဘဲပုံမှန်ပျက်စီးအောင်လုပ်နေတဲ့အတွက်ဘယ်လိုအားကစားပွဲမှလည်းမလုံနိုင်တော့ပါဘူးမြို့နယ်အားကစားပြိုင်ပွဲတွေကိုလည်းအဆင့်တန်းမီမလုံနိုင်တော့တာနှစ်တွေအတော်ကြာခဲ့ပြီဖြစ်ပါတယ
်ဒီသောရရှင်ကနိုင်ငံတော်သမ္မတကြီးစီမြစ်တာရက်ခန့်တင်ပြအပ်ပါတယ်ဆိုပြီးတော့သူတို့ကြောက်စိန်မြို့နယ်ပြည်သူအားကစားဝန်ကြီးရိုးရင်းပြန်စီပြီးတော့ပြင်ဆင်မှုအဆင်မပြေတဲ့အပေါ်မှာအခုလိုမျိုးတက်ဆိုင်ရာတည်အောင်လို့အစားရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်သောရရှင်ရဲ့အရင်ဖွင့်စာတွေကိုဒီမာရင်ရက်ချင်ပါတယ်နောက်ပိုင်းမှာတော့မြန်မာသချင်းလေးတစ်ပုဒ်ဒေလက်ဆောင်အဖြစ်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။မြန်မာနိုင်ငံကအတိတ်ချစ်တဲ့သောရရှင်တွေအတွက်မြန်မာတချင်းလေးတပုံးနဲ့ဒေးလက်ဆောင်အဖြစ်နဲ့ထုတ်လွှင့်ပေးခြင်းပါတယ်ရှင်။တချင်းဟောင်းလေးတပုံးကိုအေဒင်ချိုဆွေပြန်ပြတ်တည်ဆူထားတာကိုရွေးချယ်ထားပါရနော်။ဟိုးရင်တော့ကအဝိုင်းရဲ့ရုပ်ရှင်မင်းသမီးအဆူတော်ကြီးချိုပြုံးတည်ဆူထားတဲ့မိရဲမိုက်တဲကိုအေဒင်ချိုဆွေပြန်ပြတ်တည်ဆူထားတာဖြစ်ပါတယ်။နားဆင်ကြပါအောင်ရှင်။Thank you. ချိုးစေးတည်ဆွထားတဲ့မိရဲမိုက်တယ်ဆိုတဲ့တဲ့ချင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရှင်းဖွင့်စာတွေနဲ့တည်တဲ့ချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအောင်ရှင်လန်းချက်မြေကြပါစေ
Lost your object, can't tell him a lie. I mean, I'm a man. The time is, the shame is, I think I'm shot. Oh, dig a body.
မေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများခန်းနာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်ရှင်။တိုင်းရင်းသားတွေအဒန်တီကိုအားကိုလို့မရတော့ဘူးလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
နိုင်ငံကိုစီမံအုပ်ချုပ်ခွင့်ရတာလာသားလောက်ပဲရှိသေးတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအဖွဲ့နဲ့ပတ်သက်ပြီးပြင်းထန်တဲ့ဝေဖန်မှုတစ်ခုပြီးခဲ့တဲ့ရက်ပိုင်းကထွက်ပေါ်လာပါတယ်။ဝေဖန်ပြောဆိုလိုက်သူကတော့အစင်လာကြီးပြီးထင်ရှားတဲ့တိုင်းသားကောင်းဆောင်လည်းဖြစ်ဒေါ်ဆန်းစုကြည် NLD နဲ့ကာလကြာရှည်မဟာမိတ်လည်းဖြစ်နေတဲ့ရှမ်းကောင်းဆောင်ဦးခွန်ထွန်းဦးဖြစ်တာကြောင့်လဲဝေဖန်ချက်ကပိုပြီးကြေရိုက်သွားစေပါတယ်။သူပြောခဲ့တာကိုအနှစ်ချုပ်လိုက်ရင် NLD ဟာတိုင်းသားအရေးအတွက်အာမကိုရတော့ဘူးဆိုတာပါပဲဥက္ကွန်တုံးကဒီစကားကိုဘာကြောက်ပြောတာလဲလက်ရှိ NLD ရဲ့လောက်ကန်ဆောင်ရွက်ပုံတွေဟာတကယ်ပဲတိုင်းသားအရေးအတွက်အာကိုလို့မရနိုင်တော့ဘူးလားဆိုတာဒီတစ်ပတ်ဆွေးနွေးကြည့်ကြရအောင်ပါ
တီးခဲ့တဲ့မေလ9ရက်နေ့ကရန်ကုန်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရုံးချုပ်မှာကျင်းပတဲ့ညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UNE အစည်းအဝေးမှာဥက္ကွန်ထွန်းဦးပြောခဲ့တာကအခုလိုပါအာကိုတကြီးနဲ့မဲထဲလိုက်တယ်ထဲလိုက်တဲ့အခါကျတော့ရလကရခိုင်ကိစ္စမှာတော်တော်လေးကိုတိတိတတကြီးဖြစ်သွားပြီအဲ့ဒီတော့ဆိုလိုချင်းကတော့ဘယ်နည်းနဲ့မစူ NLD ဒီတိုင်းရင်းသားအရေးအတွက်ကတော့တိတ်အားမကိုရတော့ဘူးတိုင်းရင်းသားတွေအာကိုစရာဆိုလို့ UNA ဒါမှမဟုတ် NBF ရှိခဲ့ရင်လဲ NBF ဖြစ်လာမှာပေါ့ဗျာနောက်ပြီးတော့ကျွန်တော်တို့လွတ်တော်မှာတက်နေတဲ့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေပေါ့နော်ဆိုပြီးဖြစ်ပါတယ်။ဥက္ကွန်ထုံးရည်ညွှန်းလိုတာကပြီးခဲ့တဲ့ရွေးကောက်ပွဲရလက်အရရခိုင်ပြည်နယ်မှာရခိုင်အမျိုးသားပါတီကအမတ်နေရာအများစုရခဲ့တယ်။ဒါပေမဲ့တကယ်တကယ်ပြည်နယ်ဝင်ကြီးချုပ်ခန့်တဲ့အခါအမတ်နေရာအများစုအနိုင်ရတဲ့ရခိုင်အမျိုးသားပါတီကတယောက်ကိုမှမခံဘဲ NLD အမတ်ဦးညီပုကိုခန့်ခဲ့တယ်။ဒါဟာတိုင်းရင်းသားပြည်သူတွေရဲ့ဆန္ဒကိုမလေးစားဘူးဒေါ်အောင်ဆန်းစုကြည်နဲ့ NLD ပြောပြောနေတဲ့ Federal ပြည်ထောင်စုကိုပုံဖော်လိုတဲ့ဆန္ဒရှိပုံမရဘူးဆိုတဲ့သဘောမျိုးဆိုလိုရင်းဖြစ်ပါတယ်ဒီအခြေခံရှုထောင့်ကကြည့်မယ်ဆိုရင်ဥက္ကွန်ထွန်းဦးပြောတာမှန်ပါတယ်ဒါပေမဲ့လည်း NLD အနေနဲ့အစိုးရမဖွဲ့နိုင်ခင်ဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ရခိုင်ပြည်နယ်ရဲ့ထူးခြားချက်တွေကိုထက်တွက်ပါမှဒေါံဆန်းစုကြည်တို့ဘာကြောင့်အဲ့လိုဆုံးဖြတ်ခဲ့ရသလဲနားလည်နိုင်မယ်ဖြစ်ပါတယ
်အားလုံးသိကြပြီဖြစ်တဲ့အတိုင်းရုပ်ကပွဲရလတ်တွေထွက်ပေါ်ပြီးနောက်ဒေါံဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံဆွေးနွေးမှုရှိခဲ့ပါတယ်အဲ့ဒီဆွေးနွေးမှုတွေထဲမှာဒေါံဆန်းစုကြည်သမ္မတဖြစ်ရေးပုံမှန်59စလုံးကိုဆိုင်းငံ့နိုင်ရေးကိစ္စပါသလိုတပ်မတော်ဘက်ကပြည်နယ်နဲ့တိုင်းဝန်ကြီးချုပ်၄နေရာတာဝန်ယူလိုကြောင်းညှိနှိုင်းတဲ့အချက်လဲပါပါတယ်အဲ့ဒီထဲမှာရခိုင်ပြည်နယ်ဝန်ကြီးချုပ်နေရာလဲပါပါတယ်တမရကာဝေးဦးစီးချုပ်ဘက်ကအကြောင်းပြနိုင်တာကတော့ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးဆန်တဲ့ပဋိပက္ခတွေအကြီးအကျယ်ဖြစ်ပွားခဲ့ပြီးနယ်မြေတည်ငြိမ်အေးချမ်းမှုမရှိသေးဘူးနိုင်ငံတကာအသံဝင်းကလည်းအမြဲပဲဝေဖန်စောင့်ကြည့်နေတဲ့နယ်မြေဖြစ်နေတယ်ဒါကြောင့်တမရဘက်ကခန့်အပ်မဲ့ဝန်ကြီးချုပ်တယောက်တာဝန်ယူသင့်တယ်ဆိုပြီးညှိနှိုင်းတာမျိုးဖြစ်နိုင်ပါတယ်ဒီလိုပြည်နယ်ဝန်ကြီးချုပ်တာဝန်တွေတောင်းဆိုတာကိုဒေါက်ဆန်းစုကြည်ဘက်ကညှင်းပယ်ခဲ့ပါတယ် တမရော်ဘက်ကိုညင်ပယ်ခဲ့ပြီးပြီမို့အခြားဘယ်အင်အားစုကိုမှဒီလိုတာဝန်မျိုးတွေမပေးဘဲ NLD အမတ်တွေကိုပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေအဖြစ်ခန့်အပ်ခဲ့တာဖြစ်နိုင်ပါတယ်။ရခိုင်ပြည်နယ်မှာတော့အခြားအချက်လက်တွေတောင်ရှိကောင်းရှိနိုင်ပါတယ်။ဒီနေရာမှာစဉ်းစားဖို့လိုတာကရခိုင်ပြည်နယ်မှာအမတ်နေရာအများစုနိုင်ရတဲ့ရခိုင်မျိုးသားပါတီကိုဝန်ကြီးချုပ်နေရာမပေးတာလေးတစ်ခုတည်းနဲ့တိုင်းသားတွေအနေနဲ့ NLD ကိုအားကိုးလို့မရတော့ဘူးလို့ကောက်ချက်ချနိုင်မလားဆိုတာပါ
။မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဖြစ်ပွားနေတဲ့တိုင်းရင်းသားဆိုင်ရာပြဿနာကိုပြန်ကြည့်ရင်တိုင်းရင်းသားတွေတန်းတူအခွင့်အရေးမရခြင်းတယ်အစာတခွဲဝေမှုမှာမျှတမှုမရှိခြင်းတည်နေရီစည်ရီနဲ့နေခြင်းစတဲ့အချက်တွေကိုအခြေခံတာတွေ့ကြရမှာဖြစ်ပါတယ်ဒီအချက်တွေကြောင့်ပဲလက်နဲ့ဆွဲကင်တိုက်ပွဲဝင်ကြတဲ့အထိတိုင်းရင်းသားအရေးလှုပ်ရှားမှုပြင်းထန်ခဲ့တာတွေ့နိုင်ပါတယ်တိုင်းရင်းသားတွေနဲ့ပြည်တွင်းစစ်ဖြစ်ပွားခဲ့တာလွတ်လပ်ရေးရပြီးစ1949ခုနှစ်ကစတယ်ဆိုပေမဲ့ဗိုလ်ချုပ်နေဝင်စစ်တပ်နဲ့အာဏာသိမ်းလိုက်တဲ့1962ခုနှစ်နောက်ပိုင်းကစပြီးပိုးပြီးဆိုးရွားလာတယ်ဆိုရင်တော့မှားမယ်မထင်ပါဘူးဗိုလ်ချုပ်နေဝင်ဟာတိုင်းရင်းသားတွေနဲ့ဖြစ်ပွားနေတဲ့စစ်ပွဲကိုနိုင်ငံရေးနည်းလမ်းအရဖြေရှင်းဖို့မကြိုးစားသလိုတိုင်းပြည်ကိုလည်းတိုင်းခုနှစ်ခုနဲ့ပြည်နယ်ခုနှစ်ခုအဖြစ်ဖွဲ့စည်းခဲ့တာမျိုးကိုလည်းသူ့လက်ထက်မှာအကောင့်ထဲပေါ်ခဲ့ပါတယ်1988ခုနှစ်စစ်တပ်ကတကြော့ပြန်အာဏာသိမ်းတက်လာပြီးနောက်ပိုင်းအာဏာရှင်ဗိုလ်ချုပ်မှူးကြီးတန်းရွှေလက်ထက်မှာတော့တိုင်းရင်းသားပြဿနာမပြေလည်တဲ့အပြင်ပိုးပြီးဆိုးရွားလာတယ်လို့တောင်ပြောနိုင်ပါတယ်သူ့လက်ထက်မှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့ကိုနိုင်ငံရေးအရဆွေးနွေးတာမျိုးမလုပ်ဘဲအပြစ်အခက်ရက်စဲပြီးစီးပွားရေးလှုပ်ခွင့်ပေးတဲ့နီးနဲ့တိုက်ခိုက်မှုတချို့ရက်စဲအောင်လှုပ်တဲ့နီးကျင့်သုံးခဲ့ပါတယ်အဲ့ဒီလိုလှုပ်ချင်းအပြင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေသူ့ဘာသူပျက်စီးသွားလိမ့်မယ်အခြားတစ်ဖက်မှာလည်းကရင်လက်နက်ကိုင်တပ်ဖွဲ့ KNU လိုအဖွဲ့မျိုးကိုစစ်ရေးအရဖိပြီးတိုက်ခိုက်ချေမှုန်းနိုင်လိမ့်မယ်လို့တွက်ဆပြီးလုတ်ကင်ခဲ့တာမျိုးဖြစ်ပါတယ်အစိုးဆုံးကတော့တက်မတော်ကိုတီထောင်စုတက်မတော်ဖြစ်အောင်တိဆောက်ရမယ်အစားကရင်ကချင်ရှမ်းစတဲ့တိုင်းရင်းသားတွေမပါတဲ့ဗမာကြီးဆိုးတဲ့တက်ဖြစ်အောင်စနစ်တကျတိဆောက်ချင်ပါပဲတက်မတော်ဟာတီထောင်စုအသွင်မဆောင်ပဲဗမာစစ်တက်လို့ဖြစ်လေးလေးတိုင်းရင်းသားပဋိပက္ခကိုဖြေရှင်းလို့ခက်လေးလေးအခြေအနေစိုက်စီခဲ့ပါတယ်ချုံကြီးပြောရရင်မြမပြည်မှာတိုင်းရင်းသားအရေးမဖြေရှင်းနိုင်တာဟာစစ်အာဏာရှင်စနစ်ကြောင့်လို့ပြောနိုင်ပါတယ
်အခုလက်ရှိတိုင်းပြည်ကို NLD အစိုးရကစီမံခန့်ခွဲအုပ်ချုပ်ခွင့်ရနေပါတယ်ဒေါက်ဆန်းစုကြည်ဟာဖက်ဒရယ်ဆိုတဲ့စကလုံးကိုအစောဆုံးပြောခဲ့တဲ့နိုင်ငံရေးခေါင်းဆောင်တယောက်ဖြစ်ပြီးတိုင်းသားအရေးဖြေရှင်းဖို့ကိုလည်းလက်တွေ့လုပ်ကင်နေပါတယ်။တိုင်းပြည်လုံးမှာအပြစ်ခတ်ရစေးရေးငြိမ်းချမ်းရေးရရှိရေး21ရာစုပင်လုံညီလာခံကျင်းပပြီးတိုင်းသားပြည်နာအပြေရှာရေးစတာတွေအကောင့်ထဲပေါ်နေတာဟာတိုင်းသားအရေးဖြေရှင်းနေတာပဲဖြစ်ပါတယ်။ဒါတင်မကအစိုးရဖွဲ့ခွင့်ရလာတဲ့အခါတိုင်းသားဒေသဖွံ့ဖြိုးတိုးတက်ရေးတရားစတာကရလာတဲ့အကျိုးကျေးဇူးတွေကိုတိုင်းသားတွေခံစားခွင့်ရရေးကိုလည်းလောက်ကရအောင်မှာဖြစ်ပါတယ်ဒီအတွက်အားကောင်းတဲ့အစိုးရတရားဖြစ်အောင်တိဆောက်နေတာလည်းဖြစ်ပါတယ်ဒါကြောင့်တိုင်းသားတွေအနေနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ပြဿနာတစ်ခုတည်းနဲ့တိုင်းသားတွေအရေး NLD ကိုအားမကိုရတော့ဘူးဆိုပြီးထင်မြင်လွဲတာမျိုးမဖြစ်သင့်ပါကြောင်းဒေါက်ဆန်းစုကြည်နဲ့ NLD ဟာတိုင်းသားဒန်းသူရေးကိုအကောင့်ထဲပေါ်မဲ့ခေါင်းဆောင်တဲ့နိုင်ငံရေးပါတီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေ့မှာစောင့်မျှော်နားဆင်နိုင်ပါတယ်ဆက်ပြီးတော့ကဘာတလွားထူးခြားဆန်းပြားအစီအစဉ်ကိုတင်ဆက်ပေးပါမယ်မက်ခင်ဖြူထွေးနဲ့ကိုသားညွန်ဦးတို့တင်ဆက်ထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကမြေအောင်တက်ရထားရုံဟောင်းတစ်ခုမှာအဖြူရောင်ပလတ်စတစ်ဘောလုံး6သိန်းခွဲကိုအသုံးပြုပြီးအမှုပညာလက်ရာတွေဖန်တီးနေကြပါတယ်။ဒီတက်ရထားရုံဟောင်းဟာလူစီကားရာဒူးပေါ်အဝိုင်းနားမှာရှိပြီးတော့လာရောက်သူတွေအနေနဲ့ပလတ်စတစ်ဘောလုံးတွေကိုအသုံးပြုပြီးကိုယ်စိတ်ကြိုက်ပုံသဏ္ဍာန်တွေကိုဖန်တီးနိုင်ပါတယ်။ဒီဘောလုံးတွေဟာအရင်6လလောက်တုန်းကဝါရှင်တန် National Building ပြတိုင်းမှာအသုံးပြုခဲ့တဲ့အဖြူရောင်ဘောလုံးလေးတွေဖြစ်ပြီးတော့အခုအချိန်မှာတော့အုတ်ခဲပုံစံဒါမှမဟုတ်ဘဲပုံစံမဆိုဖန်တီးလို့ရနေပါပြီဒီပုံစံတွေဟာအယုတ်ဆက်တဲ့ Lego တုံးလေးတွေနဲ့ဆင်တူပြီးတော့နာမည်ကြီး Minecraft Video Game တွေကအတုံးလေးတွေနဲ့လည်းတွေ့ပါတယ် အခုလောလောဆယ်မှာတော့အဲ့ဒီဘုဒ္ဓဟောင်းနေရာကကျင်းလွန်တဲ့အတွက်ကြဲကြဲပြဲပြဲမကြုံညာသေးသလိုဒီနေရာကိုပြုပြင်မှုစရိတ်အနေနဲ့ဝင်ကြီးကိုလည်းကောက်ခံနေပါတယ်ရှင်
台湾妞妙派的班亚的库马罗南美基比基西亚 Vincent Van Gogh 的 The Starry Night Jerry Stone 的娘路口的帮助比基高级的库库 Plastic Bully 都没有盘地来把的而一帮助过当帮助的继续那样路比基高级的当初里嘛得到自他里阿摩卡里少路非常好的 Dutch 比基西亚批的 Van Gogh 哈 Jerry Stone 的娘比基高级汤西亚西塞高古那个西塞比基高级的一岁给了吧阿库罗没有 Plastic Bully 的都没有盘地亚的教员阿罗plastic တွေကိုပြန်လည်အသုံးပြုအမှုပညာတစ်ခုလိုဖန်တီးပြတာပါလို့ဒီလုပ်ငန်းကိုလုပ်ကင်ခဲ့တဲ့ကုမ္ပဏီကပြောပါတယ် Starry Paradise ကျေနိဗ္ဗာန်ဘုံလို့နာမည်ပေးထားတဲ့53 hectare ကျေတဲ့ပန်းရံထဲမှာအခုလိုဖန်တီးထားတာဖြစ်ပြီးတော့ဒီနှစ်ဦးပိုင်းကလေးကအများပြည်သူကိုဖွင့်လှစ်ပြသခဲ့တာပါခင်ဗျာ
GPS ကိုခေါ်တဲ့ဂျိုရုဆက်သွယ်ရေးစနစ်သုံးလမ်းပြမြေပုံတွေကိုရေမောင်းသူတွေအသုံးများလာပေမဲ့မော်တော်ဆိုင်ကယ်စီးတဲ့သူတွေအဖို့တော့ဆိုင်ကယ်စီးရင်မြေပုံကြည့်ဖို့ဆိုတာမလွယ်ကူသလိုအန္တရာယ်လည်းများပါတယ်။ဒီခက်ခဲကိုဖြေရှင်းဖို့ရုရှားနိုင်ငံကအင်ဂျင်နီယာတွေက GPS သုံးလမ်းကြောက်ပြဆိုင်ကယ်စီးအုပ်ထုပ်ကိုတည်ထွင်လိုက်ပါတယ်။အုပ်ထုပ်စောင်းထားတဲ့သူအနေနဲ့လမ်းသွားရင်းနဲ့မြေပုံကိုတကူးတကကြည့်စရာမလိုပဲမြေပုံကိုအုပ်ထုပ်ရဲ့ရှေ့ကြည့်မှန်တဲ့ကနေတစ်ဆင့်ကြည်ကြည်လင်လင်မြင်နိုင်ပါပါ။တိုက်လျင်မှုတွေသုံးတဲ့အုတ်ထုပ်မှာသုံးတဲ့နည်းပညာကိုယူပြီးတော့ဒီ cycle စီးအုတ်ထုပ်ကိုတီထွင်တာလို့ Russia Life Map ဌာနကတီထွင်သူတွေကပြောပါတယ်။ Pico နည်းပညာသုံးရွေးလျားပုံရိပ်ထူကရိယာ projector အသေးလေးတွေကနေအုတ်ထုပ်ရဲ့နောက်ကနေတစ်ဆင့် cycle စီးသူနဲ့အုတ်ထုပ်ဖန်သားပြင်မှာအချိန်နဲ့တပြေးညီမြေပုံကိုပြသမှာဖြစ်ပါတယ်။အတန်နဲ့လည်းသွားရမယ့်နေရာကိုညွှန်ကြားပေးမှာဖြစ်တာကြောင့်လမ်းမှာစိတ်ချရပါတယ်လို့ cycle စီးအုတ်ထုပ်တီထွင်တဲ့ Life Map ဌာနအလုပ်အမှုဆောင်အုတ်ထုပ်ရေးမှူးAndrew Artischoff ကပြောပါတယ်။နောက်ဆုံးအပြစ်သက်ထုတ်မဲ့ဆိုင်ကယ်စီးအုပ်ထုပ်တစ်လုံးကိုအမေရိကန်ဒေါ်လာ2000လောက်နဲ့ရောင်းချမှာပါ။ဒီပညာနဲ့ပေါင်းစပ်ပြီးတည်ထွင်ထားတာမို့ပုံမှန်ပလတ်စတစ်မှန်ကဖိုင်ဘာအုပ်ထုပ်လေးတွေလောက်တော့ဈေးမချိုဘူးပေါ့ဗျာလို့ဆိုပြီး Andrew Artischoff ကပြောပါတယ်။ဒီအုပ်ထုပ်အအောင်မြင်မြင်တည်ထွင်ဖို့ Life Map အဖွဲ့ကိုရုရှားသိပ္ပံဝန်ကြီးဌာနကဒေါ်လာ3000ကျပ်ပေးခဲ့တဲ့နှစ်တုန်းကမတည်ပေးခဲ့ပါရဲ့ရှင်။
ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုမခင်ဖြူထွေးနဲ့ကိုသားညူဦးတို့ကတင်ဆက်ပေးခဲ့တာဖြစ်ပါလေရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့ချိန်မှာတော့သတင်းချင်းညုတ်ကိုမတ်တိန်ကြီးထိုက်တလဲပြောပြပေးပါရှင်။
ရုရှားနိုင်ငံဆိုချီမြို့မှာကျင်းပမယ့်ရှေးတောင်အာရှနိုင်ငံများအသင်းအာဆီယံရုရှားဆက်ဆံရေး20ပြည့်ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့သမ္မတဦးထင်ကျော်ရုရှားနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။အာဆီယံရုရှားထိပ်သီးစည်းဝေးပွဲကတော့မေလ19ရက်နဲ့20ရက်နေ့နှစ်ရက်ကြာကျင်းပမှာဖြစ်ပါတယ်။သမ္မတဦးထင်ကျော်ရဲ့ရုရှားနိုင်ငံခီးစဉ်မတိုင်ခင်မှာပဲမြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုလည်းပြီးခဲ့တဲ့အင်္ဂါနေ့ကမှလွှတ်တော်ကအတည်ပြုလိုက်တာဖြစ်တာကြောင့်သမ္မတရဲ့အခုခီးစဉ်အတွင်းမှာဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်မယ်လို့လည်းအများကခန့်မှန်းထားကြပါတယ်ဒီကနေ့တနင်္ဂနွေနေ့မှာအီရန်နိုင်ငံဘက်ဂရက်မြို့တော်မြောက်ပိုင်းမှာလူ11ယောက်သေဆုံးပြီး21ယောက်ကျော်ဒဏ်ရာရခဲ့တဲ့အစိုးရပိုင်းဒဏ်ငွေဆက်ယုံကိုအသေးခံဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ Islamic အစွန်းရောက်အဖွဲ့ IS အဖွဲ့ကပြောဆိုလိုက်ပါတယ်အသေးခံဘုံခွဲသမားကဒေသစံတော်ချိန်မနေ့6နာရီလောက်ဒဏ်ငွေထုတ်လို့ရဆက်ယုံအရှိတ်ဝင်းပေါက်နားမှာရှိတဲ့ကားကိုဘုံဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်American ကာကွယ်ရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်နေကြအစင်ခန်းစာထဲမှာတရုတ်စစ်တပ်ဖွံ့ဖြိုးတိုးတက်မှုတွေကိုလွှဲမှားဖော်ပြတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကဝေဖန်လိုက်ပြီး American ပြည်ထောင်စုအပေါ်အတော်လေးမကြေမနက်ဖြစ်နေတယ်ဆိုတာကိုထုတ်ဖော်ပြသလိုက်ပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းမှာတိစောက်ထားတဲ့ကျွန်းတွေပေါ်မှာတိစောက်ရေးလုပ်ငန်းတွေနဲ့လက်နက်တပ်ဆင်ရေးအပေါ်တရုတ်တို့အာရုံစိုက်လှုပ်ဆောင်ထားတာကြောင့်အဲ့ဒီရေပြင်နယ်နိမိတ်မှာမလွှဲမရှောင်သာလက်နက်အင်အားသုံးဖြည့်ရှင်းမနေရတော့ဘဲထိန်းချုပ်မှုပိုးရသွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့အစီရင်ခံစာမှာပြောဆိုထားတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Vital Zunyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးမှာပါ။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ပါရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.